Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီနဲ့10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line to meter 1925 32ပြင် VOA ရဲ့ Facebook website နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လင်းခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုဖြစ်ကျွန်တော်ကတော့ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်ဒေါန်ဆန်းစုကြည်ရဲ့အယူခံပယ်ချခံခဲ့ရပါတယ်အင်ဒိုနီးရှားကိုရောက်နေတဲ့ရိုဟင်ဂျာတွေရဲ့ရှေ့ရည်ကလည်းမရင်မရာဖြစ်နေပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်ရှမ်းမြောက်ဒေသနန်းခမ်းစစ်ကောင်စီစခန်းသစ်ကုန်းကို TNL တန်းဖလောင်ဖွဲ့ကထိန်းချုပ်လိုက်တာမှပြောခွင့်ရအမျိုးသမီးက
စစ်ကောင်စီရဲ့နန်းခမ်းစခန်းသစ်ကုန်းကိုနေကာရုံကသူတို့တည်းငံမတိုင်ခင်မှာအရင်ဆုတ်ခွာတယ်ဆုတ်ခွာတဲ့နောက်ပိုင်းမှာကျွန်တော်တို့တပ်ကဝင်ရောက်ဆင်းနှင်းပြီးတော့မှပြန်တိုင်နိုင်ခဲ့တယ
်။နောက်ရခိုင်နဲ့ချင်းနယ်စပ်မှာလည်းစမီးကိုသိမ်းဖို့တိုက်ပွဲတွေဆက်ပြင်းထန်နေပါတယ်။နောက်ကြရဘက်လွိုက်ကော်မှာလည်းမြို့သိမ်းတိုက်ပွဲတွေဆက်ပြင်းထန်နေသေးပါအခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညာပတ်စင်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံရဲ့သတင်းဆောင်မနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲ့သတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခန်းယူနစ်မြို့မှာအစ္စရေးတပ်ဖွဲ့တွေနဲ့ဟာမတ်စ်သွေးကြွတွေကြားမှာတိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေပါဗျ။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးအရာရှိတွေကလည်းအီဂျစ်နယ်စပ်အနီးမှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့ပြောပါဗျ။ဟာမတ်စ်တွေကြီးမှုတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ရာဖာမြို့မှာအနည်းဆုံးလူ20သေဆုံးခဲ့တယ်လို့ဆိုပါဗျ။ဂါဇာမှာတိုက်ပွဲတွေခက်တရန်နာပြီးတော့ပါလက်စတိုင်းအရက်သားတွေလိုအပ်နေတဲ့စာနယ်ရိက္ခာရေနဲ့ဆေးဝါးလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုပေးနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပနေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစ္စရေးကိုမနေ့ကတွားရောက်ခဲ့ပြီးတော့လူဦးရေထူထပ်များပြားတဲ့ဂါဇာကမ်းမြောင်ဒေသမှာအရက်သားသေဆုံးမှုတွေကိုတားဆီးဖို့အရေးကြီးကြောင်းနဲ့အစ္စရေးကိုထောက်ပံ့မဲ့အမေရိကန်ရဲ့ဂရုစကားကိုလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ဒါအပြင်ဂါဇာမှာ Hamas လက်အောက်မှာကျန်နေသေးတဲ့ဂါဇာကံတွေကိုပြန်လွှတ်ပေးဖို့ကိုလည်းသူကတောင်းဆိုခဲ့ပါတယ်။လက်ရှိမှာတော့အစ္စရေးရဲ့တုံ့ပြန်မှုကြောင့်ဂါဇာမှာလူပေါင်း 19,400 ကျော်သေဆုံးခဲ့တယ်လို့လည်း Hamas အဖွဲ့ရဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပြီးတော့အပြည့်အစည်းတွေအောက်မှာနောက်ထပ်ထောင်ပေါင်းများစွာသောပါလက်စတိုင်းသားတွေနစ်မြုပ်နေနိုင်တယ်လို့လည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ရှင်
။ရုရှားကျူးကျော်မှုကိုပြန်တွန်းလှန်နေသည့်ယူကရိန်းကိုဆက်ကူညီသွားမယ်လို့ပြည်ထောင်လည်ပြင်သစ်ကပြောလိုက်ပါတယ်။ရုရှားကျူးကျော်စစ်ကိုယူကရိန်းနိုင်ငံဆက်တိုက်နေသည်များပြည်ထောင်နေပြည်နယ်တို့ကဆက်လက်ထောက်ပံ့ကူညီနေမှာဖြစ်တဲ့အကြောင်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ကင်မရွန်ကပြောလိုက်တာပါရုရှားသမ္မတဗလာဒီမာပူတင်ကိုအနိုင်တိုက်ဖို့ဟာမရှိမဖြစ်လိုအပ်တယ်လို့သူကဆက်ပြောပါတယ်ပြည်ထောင်နေပြည်နယ်နှစ်နိုင်ငံဟာယူကရိန်းအတွက်အခိုင်အမာထောက်ခံနေတဲ့နိုင်ငံတွေဖြစ်ပြီးလိုအပ်သလောက်ဆက်လက်ကူညီသွားမယ်အကြောင်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးကက်သရင်ကိုလိုနာနဲ့ပါရီမြို့မှာတွေ့ဆုံပြီးဒီနေ့ပြောသွားခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလတွင်ရုရှားတွေယူကရိန်းကိုကြီးကြော်တိုက်ခိုက်ချိန်နှစ်နှစ်နီးပါးရှိလာချိန်မှာပဲယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတဲ့မဟာမိတ်နောက်နိုင်ငံတွေကြားယူကရိန်းကိုဆက်လက်ထောက်ပံ့ရေးသဘောထားမတိုက်ဆိုင်ကြတော့ဘူးဆိုတဲ့သုံးသပ်ချက်တချို့ရှိနေချိန်မှာပဲဒေးဗစ်ကင်မရွန်ကအခုလိုပြောလိုက်တာပါခင်ဗျာ
ပင်လယ်နီးဒေသမှာအမေရိကန်ပြည်ထောင်စုနဲ့တခြားဒေသရင်းနိုင်ငံတွေပူးပေါင်းပြီးတော့ရေချောင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဖွဲ့စည်းပြီးတော့ကာကွယ်သွားမယ်အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကမနေ့ကကြေညာခဲ့ပါတယ်။ယီမင်နိုင်ငံတွင်းမှာဟူတီတပုံတွေထိန်းချုပ်ထားတဲ့နေရာကနေပင်လယ်နီးထဲဖြတ်သန်းသွားတဲ့သင်္ဘောတွေကိုအဝေးထိန်း drone တွေမစ်ဆိုင်းတွေနဲ့တိုက်ခိုက်နေတဲ့အတွက်ကြောင့်အခုလိုပူးပေါင်းတပ်ဖွဲ့ဖွဲ့စည်းလိုက်တာပါ။တိုက်ခိုက်ခံရတဲ့အတွက်သင်္ဘောတွေပျက်စီးခဲ့တာကြောင့်သင်္ဘောကုမ္ပဏီတော်တော်များများကသူတို့ရဲ့ကုန်တင်သင်္ဘောတွေလုံခြုံစိတ်ချရတဲ့အချိန်ရောက်တဲ့နေရာမှာပဲကြောက်ချရန်နာထားဖို့နဲ့ Bad Almond ရေလက်ကြားကိုမဖြတ်ကြဖို့ညွှန်ကြားထားပါတယ်။တင်းနေလာနေကကုန်တင်သင်္ဘောနှစ်ဆင့်တိုက်ခိုက်ခံခဲ့ရတဲ့အကြောင်းအမေရိကန်စစ်တပ်အရှိလေပိုင်းဆိုင်ရာဗဟိုကုကဲဌာနကသတင်းပေးပို့ထားပါသေးတယ်။ယီမင်စိတ်ကန်းအလွန်စီတင်သင်္ဘောတစ်စင်းအဝေးထိန် drone တွေမစ်ဆိုင်းတွေနဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။နောက်ထပ်ကုန်တင်သင်္ဘောတစ်စင်းလည်းရေထဲမှာဖောက်ခွဲတိုက်ခိုက်တာကိုခံခဲ့ရပါသေးတယ်ရှင်။
North Korea don't know go chachin sibo seneko salai bi nichi pu twe si le chin twa me lo American Japan Tang Korea do ga pyo lai ba de North Korea ye dong ji san tat pye le mu re go a chein ne de pye ni ti shi nai me sene de khu go tat sin a tat twin lai bi ne tan cha thong nai ngan pu twe si le chin cha me a season go le tabor tu ge cha de lo American Japan ne Tang Korea nai ngan do ga di ni December 19 ye ni ma pu twe chin ya che thau pyan lai da ba to chein ne ma be North Korea ga online ma ta ma de lo ye twe ga tat sin Shamonga Yashiang looks on the Kisari, Georgia, looks on me, Nilan Rego, D. Thonanga, Amuda Lunjun, Champi, online Gani, Sune Gajarelu, Tanguria, Tamayonga, Tren, Tokyangabare, American Yashian Lure, Loya Tujang, Trubaka, Sepue, a Senepion, Pinsen, Latin Laniga, Tai Champion, Tongji, ICBM, Santa Pilu Kerelu, Nyakuria Garo, Tren, Tokyan Tabare, Nuro, Tunyan, Shibagani, Edit Tongji, Teneraniga, Santa Pilimugo, Korea comes on Kim Jong Un, could I tell you to shoot Kerelo, Korea, Nanga by the Dunima, Popia Gavarek?
Pure American than Yavan Yamavada season ago. Now I go Nagani, Sen IT, Lightometa Sako, Kilohats, Tingaling Atonia, Lightometa Nasanga, Kilohats, Titi Shekontonia, Lightometa Tonsene, Kilohats, Kotongaropian.
ဩဂုတ်လတရနေ့ကလူငင်းချမ်းသာကွင်းနဲ့ရှော့ပေါ်ပြီးခဲ့ပါတယ်လက်ရှိမှာကြံနေသေးတဲ့ဆလီမှုအတွက်ထောက်ဒဏ်20ခုနဲ့ပြည်တော်စုလွှတ်တော်တရားစီရင်ရေးပုံမှန်20အရပြန်နဲ့သုံးသက်ပေးဖို့အတွက်ပြည်တော်စုတရားသူကြီးချုပ်ကိုရှေ့နေပြီပဲကနောက်ထပ်အထူးအယူခံအနေနဲ့ထပ်တင်သွားဖို့ရှိတယ်လို့နှိစက်သူတွေကပြောပါတယ်ပေချခံခဲ့ရတဲ့အမှုတွေကိုနှစ်ထောင်တစ်ဆယ်ခုနှစ်ပြည်တော်စုလွ ဟာ2015ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေအများဆုံးဝင်ရောက်လာမှုဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကလည်းထုတ်ပြန်ထားပါတယ်ရိုဟင်ဂျာတွေကခုလိုပင်လယ်ပြင်မှာရဲတပ်ပတ်ကြောင်မျောပါခဲ့ပြီးနောက်မှာတော့အင်ဒိုနီးရှားမှာလည်းတာစီသစ်တွေနဲ့ရင်ဆိုင်နေရတာပါဒေသခံတွေဟာရိုဟင်ဂျာတွေရဲ့လှေတွေကိုလှည့်ပတ်ဝန်းရံထားပြီးသူတို့နေနေတဲ့ယာယီတဲတွေကိုလည်းဖျက်ပစ်ဖို့ကြိုးစားခဲ့ကြပါတယ်ခင်ဗျာ
တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားမှာရှိတဲ့ပူးတွဲလုံခြုံရေးနယ်မြေအတွင်းမှာတောင်ကိုရီးယားဘက်ကတပ်သားတွေကိုလက်နက်ကင်ဆောင်ခွင့်ပြုခဲ့တယ်လို့ကုလသမဂ္ဂကုကဲမှုအဖွဲ့ကဒီကနေ့ပဲပြောပါတယ်။အဲ့ဒီနေရာမှာမြောက်ကိုရီးယားတပ်သားတွေလက်နက်ကင်ဆောင်နေရဆိုတဲ့သတင်းတွေထွက်ပြီးတဲ့နောက်မှာအခုလိုခွင့်ပြုလိုက်တာပါ။ဒီပူးတွဲလုံခြုံရေးနယ်မြေကိုအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲမှုအဖွဲ့ကကြီးကြပ်ကုကဲနေတာပါ။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့ဟာ2018ခုနှစ်စီးရေးသဘောတူစာချုပ်အရပူးတွဲလုံခြုံရေးနယ်မြေမှာလက်နက်ဖြတ်သိမ်းမှုသဘောတူခဲ့ကြတာ ာပါဒါပေမဲ့ဒီသဘောတူညီချက်ပြတ်ပြားသွားတဲ့နောက်နိုဝင်ဘာလကလေးကမြောက်ကိုရီးယားတပ်ဖွဲ့တွေကတနက်တွေကင်ဆောင်နေဆိုတဲ့သတင်းတွေထွက်ပေါ်နေရပါမြောက်ကိုရီးယားဘက်ကတရှိုဂျိုရုကိုပြစ်လွတ်လိုက်ပြီးတဲ့နောက်အခုလို၅နှစ်ကြာစီးရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုဆိုင်းငံ့ထားခဲ့တာပါမြောက်ကိုရီးယားကတော့အဆိုပါသဘောတူညီချက်ကိုအပြည့်အဝဖျက်သိမ်းလိုက်ပြီးနေဆက်တလျှောက်ပုံမှန်အားကောင်းတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့လက်နက်အစ်စ်တွေကိုဖြန့်ကျက်ချထားမယ်လို့လည်းကတိပြုခဲ့ပါတယ်ဒီလိုလက်နက်တန့်စင်တာကိုဒေသလှုပ်ဆောင်မိမဲ့တောင်ကိုရီးယားအဆိုရဘက်ကတော့လက်နက်တပ်ဆင်ခြင်းမပြုတာကပိုပြီးလုံခြုံငြိမ်းချမ်းတယ်လို့အသိပေးထားပါတယ်ရှင
်တရုတ်ကတော့ပြင်းထန်တဲ့ငလျင်ကြောင့်လူ100ကျော်သေဆုံးခဲ့ရပါတယ်တရုတ်နိုင်ငံနောက်မြောက်ပိုင်းတောင်တန်းဒေသတွေမှာတင်းလာနေညကလှုပ်ခတ်ခဲ့တဲ့မြေငလျင်ကြောင့်လူအနည်းဆုံး128ဦးသေဆုံးခဲ့တယ်လို့တရုတ်ဆိုရပိုင်းသတင်းဌာနတွေကထုတ်လွှင့်ခဲ့တာပါအနောက်မြောက်ပိုင်းကန်ဆူးပြည်နယ်နဲ့ကက်ရက်ပြည်နယ်ဖြစ်တဲ့ရှန်ဟိုင်းပြည်နယ်ထဲမှာမြေငလျင်ကြောင့်ထိခိုက်ပျက်စီးမှုတွေကြောင့်ကယ်ဆယ်ရေးနဲ့ရှာဖွေလုပ်ငန်းတွေလုပ်ကိုင်နေဆဲဖြစ်ပါတယ်မြေငလျင်ကြောင့်လူပေါင်း900လောက်လည်းထိခိုက်ထင်ရရခဲ့ပြီးအိမ်ပေါင်း 36,000 နီးပါးနဲ့လမ်းတွေပျက်စီးသွားတယ်လို့လျှက်စစ်လိုင်းတွေနဲ့ဆက်သွယ်ရေးလိုင်းတွေလည်းပြတ်တောက်ခဲ့တယ်လို့သတင်းတွေမှာဖော်ပြခဲ့ပါတယ်တင်းလာနေညသကောင်မတိုင်ကလေးမှာပဲကန်ဆူးနဲ့ရှန်ဟိုင်းပြည်နယ်အဆက်အောက်ဘက်10 km လောက်မှာအင်အား6.2 magnitude ရှိတဲ့မြေငလျင်လှုပ်ခတ်ခဲ့တာလို့တရုတ်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ Direct from Washington The Voice of
America VOA VOA American တိုင်းရဲ့ဒီဇင်ဘာ19ရက်အင်္ဂါညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းမြောက်နန်ခမ်းစစ်ကောင်စီစခန်းသစ်ပြူအားကုန်းကို TNL တအန်းကထင်ချောက်လိုက်တာပါတလကျော်ကြာတိုက်ပွဲပြင်းခဲ့တဲ့နောက်ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့ကစစ်ကောင်စီစခန်းသစ်ကုန်းကိုတအန်းတံပရော TNL ကသိမ်းယူလိုက်ပါတယ်မင်းညာပိုင်းမှာစစ်ကောင်စီဆုတ်ခွာသွားတဲ့နောက်သိမ်းယူခဲ့တာလို့သိမ်းဆည်းရမိတဲ့လက်လက်တွေကိုတော့စုံစမ်းဆဲဖြစ်ကြောင်း TNL ပြောခွင့်ရသူအမျိုးသမီးကပြောပါတယ်ဒီသတင်းကိုအခြေခံပြီးကိုစော်ဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကနမ်ခမ်းမြို့ကိုနိုဝင်ဘာလဇန်ပိုင်းမှာ TNL ကထိန်းချုပ်ခဲ့တဲ့နောက်ကြမ်းရှိနေတဲ့စစ်ကောင်စီရဲ့စခန်းသစ်ကုန်းကိုဆက်လက်တိုက်ခတ်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကလေကြောင်းကအကြိမ်ကြိမ်ပစ်ကူပေးပြီးဒီစခန်းမကျအောင်ခုခံကာကွယ်ခဲ့တာပါဒီနမ်ခမ်းမြို့စခန်းသစ်ကုန်းကိုတလကျော်ကြာတိုက်ခတ်ပြီးဒီလ18ရက်နေ့တကောင်ကျော်အချိန်မှာသိမ်းယူနိုင်ခဲ့တယ်လို့ PSLF TNL ပြောဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကအခုလိုအတည်ပြုပြောဆိုပါတယ်
တိုက်ပွဲရှင်တွေကမနေညာမတနိုင်ခွဲပေါ့နော်ကျမတို့ဒီ TNL တပ်ဖွဲ့တွေကဒီစစ်ကောင်စီရဲ့နန်ခမ်းစတန်တီကုန်းကိုဝင်ရောက်ရှင်းလင်းသိမ်းပိုင်နိုင်ခဲ့တယ်။အနေကတော့ကသူတို့ဒီညမတိုင်ခင်မှာအရင်ဆုတ်ခွာတယ်ဆုတ်ခွာတဲ့နောက်ပိုင်းမှာကျမတို့တပ်ကဝင်ရောက်ရှင်းလင်းပြီးတော့မှသိမ်းပိုင်နိုင်ခဲ့တာဖြစ်တယ်။စတန်တီကုန်းကပြီးခဲ့တဲ့ဒီနိုဝင်ဘာ18ရက်နေ့ကနေ4ဒီဇင်ဘာ18ရက်နေ့ထိ30ရက်ကျော်တယ်စမုကတီလက်နဲ့နဲ့ဖန်ဆီရမိတဲ့စီးရင်တော့အသေးစိတ်တော့မတက်လာသေးဘူး။ဟုတ်ကဲ့ကျမတို့စူးစောင်းနေစေဖြစ်တဲ့ပေါ့နော်
။ဒီကနေ့တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းတက်လာတာမရှိသေးကြောင်းနဲ့မနေ့ကတော့နမ်ဆန်မြို့မှာလေကြောင်းကဘုံကျဲတာကြောင့်အရက်သားထိခိုက်သေဆုံးတာရှိကြောင်းလည်းပြောပါတယ်
။ဒီနေ့တော့တက်လာတာမတွေ့ဘူး။မနေ့ကဆိုဒီနမ်ဆန်ဘက်မှာဒီပေါင်900ဘုံလာကျဲသွားလို့အရက်သားမလေးဦးသေဆုံးသွားတာတော့ရှိတယ်။မန်တုံဘက်မှာကမနေ့တော့လက်နက်ကြီးပစ်တယ်ဒီနေ့တော့တည်တင်းတက်မတက်လာသေးဘူးဆက
်မူဆယ်ဒေသခံတို့ကတော့နမ်ခမ်းမြို့စခန်းသစ်ကုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီမနေ့6နာရီလောက်မှာမူဆယ်မြို့ကိုရောက်လာတဲ့တည်တင်းကြားရကြောင်းအခုလို့ပြောပါတယ
်နမ်ခမ်းသားကြတော့ဒီစခန်းသစ်ကုန်းကိုကြားသွားပြီလို့ပြောတယ်6နာရီလောက်ကဒီဟာလူတွေကျန်တဲ့လူတွေဝန်ထမ်းအဲ့ဒီကောင်းမှာရှိနေတဲ့လူတွေကဒီမူဆယ်မှာရှောက်နေပြီလို့ပြောတယ်တို့ဒီကိုရောက်မှစမ်းသိမ့်လိုက်တာပါဘောတော့အဲ့ဒါအေးရစ်ခုခုနေတော့ဆွလိုက်တာပါဘောတော့စဉ်းစားကြည့်ဖြစ်နေတယ်ဗျာ
ဒီကနေ့မနေ့တနာရီအချိန်လောက်မှာတော့မူဆယ်မြို့အရှိမြောက်ဖက်လွယ်တင်ခမ်းတောင်ကျေဘက်မှာလေရင်နဲ့၃ချိန်လာရောက်ပြီးပြစ်ခတ်တာရှိကြောင်းအဲ့ဒီနေရာဘက်မှာကိုကန်တအမန်ဒီအေတွေရောက်ရှိနေတယ်လို့လည်းသတင်းကြားရကြောင်းမူဆယ်ဒေသခံတွေကဆက်ပြောပါတယ်ဒေသတွင်းသတင်းမီဒီယာတွေမှာတော့လောက်ကန်မြို့အနီးတရုတ်မြန်မာနယ်စပ်ဂိတ်ဖြစ်တဲ့ရန်လုံကျိုင်းဂိတ်ကိုဒီလ18ရက်နေ့က MNDAA ကသိမ်းယူလိုက်ကြောင်းနဲ့ရန်လုံကျိုင်းဂိတ်ကလုံခြုံရေးတပ်ဖွဲ့တွေဟာ MNDAA စီမှာလက်နက်ချခဲ့ကြောင်းဖော်ပြပါတယ်ဒီသတင်းနဲ့ပတ်သက်ပြီး MNDAA ကအတည်ပြုထုတ်ပြန်တာတော့မတွေ့ရသေးပါဘူး တို့ရဲ့သတင်းစာမျက်နှာဖြစ်တဲ့တကုတ်ကမှာတော့ MNDAA ခေါင်းဆောင်တွေဟာနေဆက်မှတ်တိုင်း BP 125ရှိရာစစ်ဆောင်စခန်းကိုတွားရောက်ပြီးပြည်သူတွေနဲ့တွေ့ဆုံတဲ့သတင်းဖော်ပြထားပါတယ် BP 125စခန်းဟာအရင်ကစစ်ကောင်စီတပ်တွေထိန်းချုပ်ထားတဲ့နေရာလည်းဖြစ်ပါတယ် MNDAA ရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ဒီဇင်ဘာလဒုတိယပတ်ကစပြီးကိုကန့်ဒေသမှာတိုက်ပွဲတွေပြင်းပြထန်ထန်မဖြစ်ပွားခဲ့ကြောင်းဒီလ၁၈ရက်နေ့ညနေပိုင်းမှာတော့လောက်ကံမြို့နယ်လောက်ရှန်ထံဒေသမှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့ကြောင်းဖော်ပြထားပါတယ်။လက်တလောရှမ်းမြောက်ဘက်ကတိုက်ပွဲသတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းမြောက်နန်ခမ်းစစ်ကောင်စီစခန်းသစ်ပြွာကို TNL တအန်းတက်သိမ်းလိုက်တာကိုကိုစော်ဝင်းလိုက်ပြောပြခဲ့တာပါ။အခုတော့ရခိုင်နဲ့ချင်းနယ်ဆက်မှာလည်းတိုက်ပွဲတွေဆက်ပြင်းထန်နေတာပါ။ရခိုင်နဲ့ချင်းပြည်နယ်မှာစစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားတိုက်ပွဲဆက်ပြင်းနေတယ်လို့အရသာထိခိုက်ဒဏ်ရာမှုနဲ့နေရစွန့်ခွာသူတွေတိုးလာနေပါတယ်။မနေ့ကညနေပိုင်းမှာပလောဝမြို့ပေါ်မှာလက်လက်ကြီးပေါက်ကွဲခဲ့တာကြောင့်အရသာလေးဦးဒဏ်ရာရခဲ့တယ်လို့ပေါက်တော်မြို့ပေါ်မှာလည်းရင်ဆိုင်တိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းပေးပို့တဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
စစ်ကောင်စီနဲ့အေရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာဆက်လက်ပြင်းထန်နေသေးပါတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာစစ်ကောင်စီကလေကြောင်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်ကူညီပြီးလာရောက်တိုက်ခိုက်နေတာကြောင့်မကြာခဏဆိုသလိုအရသာထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကညနေပိုင်းကလည်းပလဲဝမြို့အနီးတောင်ကုန်းပေါ်မှာအခြေစိုက်ထားတဲ့ခါလာရ189တပ်ရင်းကပစ်ခတ်တဲ့လက်နက်ကြီးကြီးတချို့မြို့ပေါ်ကရက်ွက်တွေပေါ်ကြားရောက်ခဲ့တာကြောင့်အရက်သား၄ဦးဒဏ်ရာရရှိခဲ့တယ်လို့ပလဲဝမြို့ကန်တူကပြောပါတယ
်အခုစင်းုံမှာတယောက်ရှိတယ်ဒီကျဲမကြီးဝင်ထန်းမှာတသမင်းလို့သိရတယ်ကလေးလေးပဲအေးကလေးလေးလည်းပူစင်းုံမှာစစ်တီပြီးတော့ဥမာပြင်းထန်တော့မဟုတ်ဘူးပွင့်ပဲတရား၄ယောက်လောက်တူရတယ်အော်ကြားတာကတော့ဒီစေနာကြီး၅ဆင်းကပင်ဝန်ကျန်းနဲ့စပြစ်တာအဲ့ဒါကြားတာကတော့အတိအကျပြောလို့မရဘူးကိုတနေ့ကုန်ဒီမနေ့9နိုင်ရဲ့အထူးကိုလက်နေကြီးကလင့်ပြနေကြတာ
ပလောဝမြို့ပေါ်မှာအရင်ကလည်းမြို့ပေါ်ရက်ွက်တွေပေါ်လက်နေကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့မြို့ခံတော်တော်များများဟာလည်းတခြားဘေးလွတ်ရာတွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ချင်းပြည်နယ်တောင်ပိုင်းကစမီးမြို့အနီးမှာလည်းစစ်ကောင်စီနဲ့အေအေရခိုင်တပ်တော်တို့ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကတည်းကတိုက်ပွဲစတင်ဖြစ်ပွားခဲ့တယ်လို့ဒီကနေ့အထိစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်စမီးမြို့ခံအလုံးနီးပါးထွက်ပြေးနေကြရတယ်လို့ထွက်ပြေးနေတဲ့စမီးဒေသခံတူကပြောပါတယ
်။ဟုတ်ကဲ့အခုကတော့ဒီရတဲ့နေရာဖက်ကနဲ့ရတဲ့ထွက်ပေါက်နဲ့ထွက်နေကြတယ်ရွာဖက်တွေကိုပေါ်ရွာမှာရောက်တင်ရွာပြန်အနီးဆုံးအနီးနာစမီးနဲ့အနီးဆုံးရွာတွေမှာလည်းမနေရကြဘူး။နေကြတော့နည်းဝေးတဲ့နေရာကိုချစ်ချင်းနဲ့ပဲသွားကြတယ်ဒီမှာပါမဆိုင်ကြလို့ပါလို့တုံးလို့မရဘူးချစ်ချင်းနဲ့ပဲသွားကြတယ်ပြီးရင်ရောက်တဲ့ရွာတွေမှာလည်းပဲစားဖို့နေရာတော့အဲ့ဒီရွာမှာရှိတဲ့ဟာလေးတွေကိုမျှပြီးမှစားကြတာအာစားကြတယ်ဒီရွာခံသားတွေကကြွေးတာမွေးတာတွေပါတော့ရှိတော့ရှိတယ်အဲလောလောဆယ်မှာတော့ရှိတော့ရှိတယ်ဒါပေမဲ့ရေချေအတွက်ကတော့တိတ်အရှိမပြေဘူးဆိုတာသိထားတယ
်ဒါအပြင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလည်းတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေတာပါပြီးခဲ့တဲ့နိုဝင်ဘာလ16ရက်နေ့ကတိုက်ပွဲတွေစတင်ခဲ့တဲ့ပေါက်တော်မြို့ပေါ်မှာလည်းလက်ရှိအချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တယ်လို့ပေါက်တော်ဒေသခံတူကပြောပါတယ
်ဒီရပိုင်းပို့ပြီးတော့တိုက်ပွဲတွေပြင်းလာတယ်လို့ပြောရမယ်ပေါ့ဟိုမနေ့ကဆိုရင်လေဒီညနေပိုင်းလောက်ကနေ6နာရီကျော်9နာရီလောက်ကနေဟိုအပြန်အလှန်ပြစ်ခတ်မှုတွေကျွန်တော်တို့တော်တော်များကြားရတယ်အတန်ကြီးကြီးကြားရတယ်ပေါ့နော်လက်နေကြီးရောစတဲ့နဲ့တန်နေရောအဲ့လိုမျိုးကြားတယ်ဟိုစစ်တွေဘက်ကနေလေဒီလက်နက်ကြီးပစ်ကူတွေပစ်တာရှိတယ်ဟိုတရက်ပေါ့နော်မနေ့ကမတိုက်ခင်တရက်ကလေဒီမြို့ပေါ်မှာတိုက်ပွဲတွေတော်တော်ပြင်းထန်ဖြစ်ခဲ့တယ်ပေါ့အတန်နဲ့ကြားတယ်ပေါ့ဒီမနေ့ကဆိုရင်လေတညာလုံးပဲဗျတညာလုံးစစ်တန်နဲ့ကြားတယ်ဒီမနေ့ကြမှာပဲအတန်တွေနေနေညင်တော့ပေါ့
ရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေရှိကြလာတဲ့အပြင်တိုက်ပွဲဖြစ်ပွားတဲ့နေရာကလည်းပိုပြီးကြက်ပြတ်လာနေတာပါမနေ့ကဆိုရင်လည်းတိုက်ပွဲတွေဖြစ်လိဖြစ်တာမရှိတဲ့ရခိုင်တောင်ပိုင်းကရံပဲမျိုးပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့တာပါအခုလိုတိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးတာတွေလည်းတစ်နေ့တစ်တစ်နေ့တိုးလာနေတယ်လို့တိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာကုန်းလန်းရေလန်းကုန်စီစီစဉ်မှုတွေနဲ့မြို့ပေါ်နဲ့နယ်သွာလာကွင်းတွေကိုပိတ်ပင်ထားတာကြောင့်ဒေသတွင်းမှာကုန်စင်းနှုန်းအဆမတန်မြင့်တက်လာတယ်လို့ကုန်စီပြက်လက်မှုတွေနဲ့ပါရင်ဆိုင်နေကြရတာပါခင်ဗျာ
။ရခိုင်နဲ့ချင်းနယ်ဆက်ဘက်တိုက်ပွဲဆက်ပြင်းနေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ကယားဘက်လွိုက်ကော်မှာလည်းမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာပါ။တလေးလုံးစစ်စင်စကတဲ့ကတိုက်ပွဲပြင်းခဲ့တဲ့ကရင်နီကယားပြည်နယ်လွိုက်ကော်မြို့ပေါ်မှာတိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်မြို့နေရအတော်များများကိုတော်လိုင်းတပ်ပေါင်းစုတွေဘက်ကထိန်းချုပ်ထားနိုင်ပြီလို့ကရင်နီကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်စစ်ပြေးဒုက္ခသည်တွေလည်း၃000နီးပါးတိုးလာနေပါတယ် ပြပူလာတဲ့တဲ့ရင်ကိုအခြေခံပြီးအလိမ္မာပြပြပေးပါအောင်ခင်ဗျာ
။နဗမာလ17ရက်တလီလုံးစစ်စရေးစတင်ကလေးကစစ်ကောင်စီတပ်နဲ့ဂရီနီတော်လန်ရဲ့တပ်ပေါင်းစုတွေကြားလွိုက်ကော်မြို့မှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာအခုဆိုရင်တရင်၅ဘက်ကျော်သွားပြီဖြစ်ပါတယ်။ဂရီနီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုးကလွိုက်ကော်မြို့ရဲ့စစ်ရေးအစီအစဉ်အသေးစိတ်ကိုပြောဆိုတာမရှိပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့မြို့ရဲ့နေရာအတော်များများမှာတော်လန်ရဲ့တပ်ပေါင်းစုတွေဘက်ကထိတ်ချုပ်ထားနိုင်ပြီလို့တင်းလာနေမှာ VOA ကိုပြောထားပါတယ်
။လက်ကော်မြို့မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကျွန်တော်စစ်စင်ရေးတွေနဲ့ဆက်လက်လှုပ်ဆောင်နေပါတယ်။လက်ကော်မြို့အတွင်းမှာပေါ့နော်စစ်စင်ရေးတွေဆက်ပြီးတော့လုပ်နေတယ်။ဟိုလက်ကော်မြို့ရဲ့အစိတ်ပိုင်းတော်များများတော်လန်ရဲ့တပ်ဖွဲ့တွေဒါဝင်ရောက်ထိတ်ချုပ်တယ်လို့ပဲပြောရမလားဒီတိုက်ခိုက်ပြီးတော့နေရာယူထားနိုင်တယ်ဗောနော
်ဒီဇင်ဘာလ16ရက်စနေနေ့တုန်းကတော့လွိုက်ကော်အချင်းထောင်မှာတနေကုန်နီးပါတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြဆုံးလည်းရှိနေပါတယ်အလဲပိုင်းတိုက်စစ်ဌာနချုပ်1136တရဲမှုတဦးကြဆုံးသွားတယ်လို့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ကရဲဘော်တဦးကြဆုံးပြီးတော့3ဦးထိခိုက်ဒဏ်ရာရရှိတယ်လို့ဒီမော့ဆိုမျိုးနဲ့ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်
အဆောင်တော့မသိမှပရမတ်မထဆုံးထားတော့ဟိုကာထားတာရှိနေဒီဟုတ်တဲ့တိုင်းနေဒီကွန်ကရစ်တုံးနေတော့တစ်ထနှစ်ထလောက်ဝင်နေတယ်လို့ပြောတယ်ကျွန်တော်တို့ဒီမနေ့စောင့်နေနေညနေ9နဲ့6နဲ့လောက်မပြီးတော့ဘူးနော်အဲ့ဒါမသိနိုင်တော့ဆိုပြန်ဆုတ်တာတော့စီချောင်းလည်းစီချောင်းလည်းအများကြီးလာတယ်ပေါ့နော်ဒီသူတို့ကစီကူတွေညလူလာလို့ကျွန်တော်တို့ရက်ပေါ်တစ်ပြန်ဆုတ်တာပေါ့နော်ဟုတ်ကဲ့ကြာတော့တော့ဒီအလေတိုင်းတိုင်းပေါ့နော်အလေတိုင်းတိုင်းပြည်တယ်ပေါ့1106တိုင်းရင်ဒီရင်ဒီကြာတော့တာပေါ့နော်ကျွန်တော်တို့ပြည်တဲ့အထက်တော့တယောက်ကြာလိုက်ပြီမရ300တော့တိုင်းရထားတာရှိတယ်
လိုက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတရေတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကပေါအားပြင်းနဲ့ပေါ900ဘုံတွေစစ်ရဟတ်ရင်တွေအသုံးပြုပြီးတော့နေ့စဉ်ဆိုသလိုပြစ်ခတ်တိုက်ခတ်နေတဲ့အတွက်မနေရဲတော့ပဲမြို့ကိုစွန့်ခွာပြီးတော့နီးစပ်ရာကိုတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်လွိုက်ကော်ကနေစီဆိုင်မြို့နယ်ဘက်ကိုစစ်ပြေးရှောင်တွေဝင်လာနေစေဖြစ်တယ်လို့စစ်ရှောင်အရေးအကူအညီပေးသူတဦးက VOA ကိုအခုလိုပြောပါတယ်
ကိုလာတဲ့လူကအများသောအားဖြင့်လွယ်ကော်မှာစံခဲ့တဲ့လူပေါ့နေလို့ရတယ်သူတောက်နေတဲ့လူတွေပေါ့လေအခုတကယ်လုံးဝနေလို့မရပြန်ဖက်လာတဲ့လူတွေဆစ်ဆောင်ပြောတော့ပေါင်900ဘုံနဲ့လာလာချတယ်လို့ပြောတာအဲ့ကွယ်ပြင်းထန်တယ်ကြားနေရတာပဲလည်းနဲ့ဒီစီဆိုင်တွေဟောင်းကြရတယ်ဒီမင်းဆော့ဆော့တော့ကြားသေးတယ်နော်မင်းဆော့တခါတော့ကြားသေးတယ်နော်ပြီးတော့လော်ဘီတာဖဲမှာအဲ့ဟိုမှာပြန်ဖြစ်တော့လော်ဘီတာဖဲဒီဖက်ပြန်ရွှေ့ပေါ့ရွှေ့ကတော့ဘူဆိုပဲဘူဆိုပဲနေပြန်ရွှေ့လာလည်းရှိတယ်။အာဆောင်လို့ဘူဆိုလို့ဒီဖက်ပြန်ရောက်လာကြ
စီဆိုင်မြို့နယ်မှာတနေ့တခြားစစ်ပြေးဒုက္ခတဲ့အရေးအတွက်ပိုများလာနေတာဖြစ်ပါတယ်။အရေးကလေးကထွက်ပြေးခိုလုံနေတဲ့သူတွေရောအခုအသက်ရောက်လာနေသူတွေနဲ့ပါဆိုရင်တော့ခမန်းကြီးအားဖြင့်လူဦးရေ3000လောက်ရှိသွားပြီလို့ဆိုပါတယ်။နေရာထိုင်ခင်းတွေမှာစစ်ပြေးရှောင်တွေပြည့်ကျက်နေတာကြောင့်တချို့သူတွေဟာမြေကြီးပေါ်မှာအိပ်စက်နေရတာဖြစ်ပြီးတော့အအေးဒဏ်ကြောင့်ရေရှည်ကျန်းမာရေးထိခိုက်မှာဆိုရတယ်လို့အကူအညီပေးနေသူကပြောပါတယ်။
ဆိုကြကြီးတဲလေးမူကလေးလို့တော့အရာကြီးချီသူတို့တော့ကြချွတ်မိပေါ်မှာအဲ့ဒီလူအိတ်ရတာရှိတယ်ဒီချီကျတော့တမီးရဲ့အစမပြေဘူးလေအဲ့ဒါကိုရှိတယ်နောက်ပြီးတော့စနိုက်ခါပေါ့စနိုက်ခါတော့အမြန်ကြီးတုတ်ပြံပြီးဖို့အနေနဲ့ကလူရှင်နေလို့အပ်တယ်ဗျလို့ရင်ဒီမှာဟိုတအားများတော့လေချို့ကျွန်တော်မပြေးနိုင်တဲ့ခါတော့များရှိတယ်ဒီချီဆိုတော့သူတို့တကယ်ပဲနေသားရှိတော့လေနော်
လိုက်ကောအပါဝင်စည်ရည်ပြင်းထန်တဲ့ဒေသတွေမှာစစ်ကောင်စီဘက်ကစစ်တွေရေးလိုင်းတွေဖြတ်တောက်ထားပြီးတော့တည်င်းအမောင်းချထားတာခံနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်
။လိုက်ကောမှာမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာအလိမ္မာပြောပြခဲ့တာပါ။အခုတော့စကိုင်းဘက်ထိကြိုက်မှာစစ်ကောင်စီ၄ချောင်းကတိုက်နေတာပါ။ဒီထိကြိုက်မြို့နယ်ကိုနိုဝင်ဘာ16ရက်နေ့မှာစစ်ကောင်စီတပ်၄ချောင်းကနေ10ချောင်းထက်မနည်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းထိကြိုက်မှာစစ်ကောင်စီနဲ့တပ်တွေကြားပြင်းထန်တဲ့တိုက်ပွဲတွေမရှိပေမဲ့အခုလိုလေချောင်းတိုက်ခိုက်နေတာလို့ပြောတာကိုကိုစီသူပြပြပေးပါအောင်ခင်ဗျာ
နိုဝင်ဘာလ10ရက်နေ့ကစတင်ခဲ့တဲ့တော်လန်ရေးပူပေါင်းတပ်ဖွဲ့တွေရဲ့ထိကြိုက်မြို့သိမ်းတိုက်ပွဲကအခုဆိုရင်ရက်40ကျော်လာပြီဖြစ်ပါတယ်ထိကြိုက်မြို့ကိုစစ်ကောင်စီဘက်ကလေချောင်းကနေနေတိုင်းနှီးပါပစ်ခတ်မှုတွေရှိနေပြီးတော့နေအိမ်တွေကိုမီးရှို့တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်နိုဝင်ဘာလ19ရက်မနက်7နာရီဝန်းကျင်လောက်မှာမြစ်ကြီးနားလေတဲ့စခန်းကနေတက်လာတဲ့တိုက်ခိုက်ရေးဂျက်လေရင်၄စီးကထိကြိုက်မျိုးရက်ွက်တွေပေါ်ကိုဘုံရှစ်လုံးကျဲချခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ညနေ3နာရီဝန်းကျင်မှာတော့စစ်ကောင်စီတပ်နဲ့တော်လိုင်းရေးပူးပေါင်းတပ်ဖွဲ့တွေအကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကနောက်ထပ်တိုက်ခိုက်ရေးဂျက်လေရင်2စီးနဲ့ဘုံ4လုံးထပ်ပြီးတော့ကျဲချတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်
။ ဟုတ်ဒီလိုဟိုလာရောဆက်တနားရီလောက်ကနေဆက်တနားရီကိုတော့ဒီပေါ့ဒီညဆင်းတာလေခဲ့ပါတာဒီကြီးနဲ့ကြည့်ရတော့ဗျာနေအရှိကန်းနဲ့အနောက်ကန်းနေပေါ့ကျွန်တော်တို့အဲဥဒါလောက်ကတော့အနေလုံးအရှိကြီးတော့ရှိမှာပေါ့တတိမကြီးကတော့ဆိုရင်3လ30လောက်မှတတိက3လ40လောက်မှတတိကကျတော့အဲတတိကိုနှစ်ကြီးတော့ကျွန်တော်လေးကြီးကြီးတော့လင်းရတော့အလုံးပေါင်းကျွန်တော်6ကြီးဖြစ်တာပေါ့ဗျာစိတ်ဆံမှုကတော့ကျွန်တော်တက်ကြီးပေါ့
ဒီအပိုင်းတွေအတွင်းထိခိုက်မြို့မှာပြင်းထန်တဲ့ထိတွေ့တိုက်ပွဲတွေမရှိဘဲနဲ့ရင်ဆိုင်တိုက်ခတ်မှုအနည်းငယ်သာရှိခဲ့တာပါ။ဒါပေမဲ့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်တာတွေလာရောက်မီးရှို့တာတွေကြောင့်ထိခိုက်မြို့ကတော့အတော်ပြတ်စီးသွားခဲ့ရတယ်လို့ထိခိုက်ဒေသခံတဦးကပြောပါတယ
်။ဟုတ်ဆေးရတော့ဒီနေ့တုန်းကဒီမှာလည်းအေးနေပါလေ။အတိုင်းသူတွေရတဲ့ဘွဲကြီးတွေမရှိသေးပါဘူးဗျ။လူသားချုပ်တက်လာပေါ့။ရှိတာပေါ့လေ။ဒီကနေ့တရားတော်ဝင်လူမျိုးပဲအခုချိန်ကြီးရအောင်ရှိနေသေးပါသေးတာ။သုံးပုံကပုံတော့ပြည့်စုံပါတယ်။အဲ့လိုလင်းရင်လည်းပြည့်တာတွေဟောမီးရှို့ဖြစ်စီရတယ်ခိုင်းရတာဆိုတော့အဲသုံးပုံကပုံဒီကတော့တော့ပြည့်စုံနေပါပြီဟုတ်ကဲ့
။ထီချိုင်မြို့ဟာမန္တလေးထီချိုင်ဗမော်ကားလမ်းပေါ်မှာတည်ရှိပြီးတော့အရာရီမြကန်းဘေးမှာရှိတဲ့လမ်းပန်းဆက်သွယ်ရေးအရာအချက်ချာကျတဲ့မြို့တစ်မြို့ဖြစ်ပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့ဒီထီချိုင်မြို့ကို KIA AA ABSDF PDF စတဲ့တော်လိုင်းပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ10ရက်နေ့ကလေးကမြို့သိမ်းတိုက်ပွဲစတင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။စကိုင်းဘက်ထိကြိုင်မှာစစ်ကောင်စီလေကြောင်းတိုက်ခတ်နေတာကိုကိုစီသူပြောပြခဲ့တာပါ။အခုတော့ရှမ်းမြမူဆယ်လာရှိုးမြို့လျှောက်လန်းပြန်ပွင့်သွားတာပါ။ဒီရှမ်းပြည်မြောက်ပိုင်းစစ်ပွဲတွေကြောင့်ပိတ်ထားခဲ့တဲ့မူဆယ်လာရှိုးတို့မြို့လျှောက်လန်းပိုင်းကိုဒီနေ့အင်ကာနေကစပြီးနှစ်ဖက်လက်နက်ကိုင်အဖွဲ့တွေကပြန်ဖွင့်ပေးထားတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုဖွင့်ပေးတဲ့အချိန်ကယာယီတာဖြစ်ပြီးဘရော့ပြန်ပိတ်မယ်ဆိုတာမသိနိုင်သေးဘူးလို့ပြောတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ။
လေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေကြောင့်ပြီးခဲ့တဲ့တပတ်လောက်ကပိတ်ထားခဲ့ရတဲ့မူဆယ်လာရှိုးမြို့ဆောင်လမ်းကိုဒီနေ့ဒီဇင်ဘာလ19ရက်နေ့မှာပြန်ဖွင့်ပေးထားကြောင်းစစ်ဆောင်ကူညီရေးအဖွဲ့အစည်းတို့က VOA ကိုပြောပြပါဗျာ။ဒီနေ့မနေ့မှာခီးတယ်နဲ့စားတောက်ကုန်တင်ထားတဲ့အိမ်စည်းကားငယ်ပေါင်းရာနဲ့ချီပြီးတော့မူဆယ်ကနေလာရှိုးမြို့ကိုသွားနေကြောင်းစစ်ဘေးဆောင်ကူညီရေးအဖွဲ့တို့က VOA ကိုပြောပါဗျာ။
အော်ဒီနေ့တော့ဖွင့်ပေးလိုက်လုံးဝပိတ်ထားတာခုတော့ဒီနေ့တော့နည်းနည်းချင်းနေကောင်းတယ်ဗျဖွင့်ပေးလိုက်တော်တော်ကိုများလာဗျစီးပေါင်းရာနဲ့ချီဒီမိုးရွာရင်တော့ဘယ်လိုလဲမိုးမရွာတဲ့ခါကျရင်တော့အဆင်ပြေပါတယ်သူကဒီကားသမားတွေလည်းဘယ်လိုပြောလဲဆိုတော့ဖွင့်မရက်ကိုစောင့်ပြီးတော့အဲ့မှာအငတ်ခံပြီးတော့ဒုက္ခခံပြီးတော့မှသွားစောင့်နေကြတာပေါ့
မူဆယ်လာရှိုးမန္တလေးပြည်ထောင်စုလမ်းကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အော်တိုဘာလကုန်ကစပြီးပျက်စီးသွားတာကြောင့်ရှင်ရွေသွာလာလို့မရသေးပါဘူးမူဆယ်မြို့ကနေနန်ခမ်းမြို့အဲ့ဒီနောက်မုံဝီမန်တုံနမ်မတူမြို့တွေကိုကိုယ့်ပတ်ဝင်ပြီးမှလာရှိုးမြို့ကိုသွားလို့ရတာဖြစ်ပါတယ်ဒီမြို့ဆောင်လမ်းကိုယာယီပြန်ဖွင့်ပေးတဲ့သဘောမျိုးဖြစ်နိုင်ပြီးအခြေအနေကတော့စိတ်မချရသေးကြောင်းစစ်ဆောင်ကူညီရေးအဖွဲ့ကပြောပါတယ
်ရက်ကန့်တယ်ဗျာတပတ်တော်လကောင်း၃ရက်ဖွင့်ပေးမယ်လကောင်း၄ရက်တော်လကောင်း၁ရက်တော်လကောင်းဘယ်လိုမျိုးဖွင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့ပရိသတ်တွေလည်းဘယ်လိုပြောမလဲကူညီရတယ်ကောင်းတော့ဗျာကျွန်တော်လည်းစုံပြီးသွားတာဆိုတော့အဲ့လိုကြီးလုံးလုံးပိတ်ထားတဲ့ခါကျတော့ခြံထဲမှာပိတ်နေတဲ့လူရှိမယ်ဒါရရတဲ့လူရှိမယ်မဖျားမလားကြီးမွေးလူနာတွေရှိမယ်ဒါမျိုးတွေကြတော့ကျွန်တော်မလို့အလားတဲ့အားတွေတက်ပြီးဆုံဆုံသွားနိုင်တော့ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီရဲ့အမာခံဗျူဟာကုန်းတွေပြင်းပြင်းထန်ထန်တိုက်ခိုက်သိမ်းယူခံရတာကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်အများစုဟာလေကြောင်းပစ်မှတ်တွေဖြစ်လာကြပါတယ်ဒီနေ့ဆိုရင်မူဆယ်တုံခန်းနဲ့တရားငားမိုင်တဝဲကိုလေရင်နဲ့ဘုံကျဲချနေကြောင်းဒေသခံပရာဟိတတချို့က VOA ကိုပြောပါတယ်အစစအရာရာတရုတ်ဘက်ကနေဝယ်ယူနေရတာကြောင့်မူဆယ်နဲ့လာရှိုးမြို့တွေမှာအစမတန်ဈေးတွေကြီးနေကြောင်းလည်းပြောပါတယ်မိသွေးတအိတ်ကိုမြန်မာကျပ်ငွေ 9,000 နီးပါးရှိပြီးအလုံး30ပါတဲ့ကျပ်ဥတကတ်ကိုကျပ် 1,000 ကျော်သွားပြီဖြစ်ပြီးလက်လုတ်လက်စားတွေအခက်ကြုံနေရတယ်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဈာတ်တော့ကောင်လဲဒီကတော့ obvious ညာပဲလက်လုံးလက်စားသမားတွေတော်တော်အများကြီးခက်ခဲတာပေါ့ဟိုတော့တရုတ်ကတော့ဝင်ပေးပါတယ်ဒီအတီးနန်လေးပေါ့အစုံပေါ့ဒေးကြီးတာလေးပဲရှိတာပ
ါမူဆယ်လာရှိုးမန္တလေးပြည်ထောင်စုလမ်းမကြီးကတော့ရှမ်းမြောက်စစ်ပွဲတွေပြင်းထန်လာနေတဲ့အော်တိုဘာလကုန်နောက်ပိုင်းကစပြီးသွာလာလို့မရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းမှာအပြစ်ခတ်ရဲစဲထားဖို့တရုတ်အစိုးရကကြားဝင်ညှိနှိုင်းပေးထားပေမဲ့တိုက်ပွဲတွေကဇက်တိုက်ရှိနေတာပါတအောင်းလွမြောက်ရေးတက်မတော် TNL ကတော့မနေ့ကတနင်္လာနေ့ညပိုင်းမှာနန်းခမ်းမြို့ကစစ်ကောင်စီရဲ့အထိုင်စခန်းတစ်ခုကိုသိမ်းပိုက်နိုင်လိုက်ပြီလို့ ထုတ်ပြန်ကြေညာထားပါတယ်စစ်ရှောင်တွေကတော့မူဆယ်မျိုးပေါ်ကိုအလုံးအင်းနဲ့ရောက်ရှိနေပြီးအရေးပေါ်အကူအညီတွေကတော့လိုအပ်နေဆဲဖြစ်ပါတယ်ခင်ဗျာ
ရှမ်းမြောက်မူဆယ်လာရှိုးမြို့ရှောင်းလန်ပြန်ပွင့်သွားတာကိုကမောင်စုံမင်းပြောပြခဲ့တာပါအင်ကာညာရဲ့ဂလိုသတင်းပေးပို့ချက်တွေအပြီးမှာတော့အပတ်စဉ်အင်ကာညာတိုင်းပြောပြနေကြမြေကြီးဩဇာလက်သမားဘဝနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်မနဲ့ကမ္ဘာတလောခီးသွားပတ်စဉ်ခန္ဓာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American သံရဲ့ဒီဇင်ဘာလ19ရက်အင်္ဂါညအစီအစဉ်တွေကိုမြန်မာစံနှုန်းချိန်ညဒီ10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လင့်ပေးနေပါတယ်။လိုင်းကီလိုမီတာ1925.32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါ့အပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုမကြာခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အင်ကာညာတိုင်းပြောပြပေးနေကြယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကမ္ဘာတလောခီးသွားပတ်စဉ်ကဏ္ဍတွေမတိုင်ခင်မြေကြီးဩဇာလယ်သမားဘဝပထမပါစိုက်ပျိုးရေးပွဲရသူများလာပေမဲ့တိုးတက်မလာသေးတဲ့စိုက်ပျိုးရေးကဏ္ဍကိုသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာစိုက်ပျိုးရေးနဲ့ပွဲရတဲ့သူတွေနှစ်စဉ်ရာချီပြီးရှိကြပေမဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်ခြင်းမရှိဘဲတဖြည်းဖြည်းနှိမ့်ချလာနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခမောင်စုံမင်းစူးစီးပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံမှာဒီပလိုမာပေးတဲ့စိုက်ပျိုးရေးသိပ္ပံအကြောင်းတချို့ရှိသလိုဘွဲ့ဒီဂရီပေးတဲ့တကူသီသောစိုက်ပျိုးရေးတက္ကသိုလ်ကတော့ပြင်မနာမြို့အနီးကရေစင်းမှာရှိပါတယ်။အဲ့ဒီတက္ကသိုလ်ကနေနှစ်စဉ်စိုက်ပျိုးရေးဘွဲ့ရပေါင်းရာနဲ့ချီထွက်ရှိပါတယ်။အဲ့ဒီလိုစိုက်ပျိုးရေးနဲ့နှစ်စဉ်ဘွဲ့ရသူတွေအများအများရှိပေမဲ့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းကဖွံ့ဖြိုးမှုမရှိဘဲနှိမ့်ချလာပါတယ်။ဒါတွေဟာဘာကြောင့်မလဲ။ဒါနဲ့ပတ်သက်ပြီးတော့ရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကပွဲရပြီးကုလသမဂ္ဂစာနယ်ဇင်းခါနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကအခုလိုပြောပါတယ်
။ဒီကျွန်တော်စိုက်ပျိုးရေးတက္ကသိုလ်ဇင်းအားလုံးကိုယ်တိုင်ကပေါ့နော်။အိမ်ကထားလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကျွန်တော်အလုပ်အကိုင်အခွင့်အလမ်းပေါ်တယ်ဆိုပြီးတော့ပဲဖြစ်ဖြစ်ပေါ့နော်။ဒီလိုမျိုးတွေနဲ့လာပြီးတော့တကြတယ်။တချို့တွေလေးပွဲရပြီးတဲ့အခါကျရင်ကျွန်တော်စိုက်ပျိုးရေးမလုပ်တဲ့သူတွေလည်းရှိသလိုစိုက်ပျိုးရေးလုပ်တဲ့အခါမှာဆိုရင်လည်းတကယ်ကျွန်တော်တို့ဒီစိုက်ပျိုးရေးကကြတော့အခြားလုပ်ငန်းတွေနဲ့မတူဘူးပေါ့နော်။ဘာလို့ဖြစ်လို့လဲဆိုရင်စိုက်ပျိုးရေးကဏ္ဍကကြတော့ကျွန်တော်တကယ်လက်တွေ့လုပ်ရတဲ့အခါမှာပင်ပန်းတဲ့ဟာတွေရှိတယ်။ကျွန်တော်ရှင်တဲ့ဘွက်ထဲဆင်းရတယ်ပေါ့နော်။အဲ့လိုမျိုးပင်ပန်းမနဲ့လုပ်ရတဲ့အခါကျတော့တချို့တလေကြတော့သဘောမကျဘူး။အဲ့ဒီအချိန်မှာတကယ်သူတို့ကိုယ်တိုင်တချို့တလေကလုပ်နေရတော့ညာလဲပဲ။တကယ်ထိထိရောက်ရောက်ပညာပေးတဲ့ကဏ္ဍတွေမှာအများကြီးအားနေကြတယ်ပေါ့နော်။ကျွန်တော်တို့ရွာကိုသွားလိုက်တယ်ကျွန်တော်တို့ဒီမှာဟောပြောပွဲလေးတွေကျွန်တော်တို့အတိုင်းတာပေါ့နော်ကျွန်တော်တို့တကယ်ကိုတောင်သူတွေ apply လုပ်နိုင်မယ်နီးစနစ်တွေအထူးမပေးတော့ဘဲနဲ့သူတို့ရဲ့ဒီအထက်ကချမှတ်ထားတဲ့ဟာလေးတွေနဲ့ပဲကွင်းစင်းနေပြီးရင်ပြန်လာတယ်ပေါ့နော်ဒီလိုမျိုးလေးတွေနဲ့လှုပ်လာတဲ့အခါကျတော့တကယ်တောင်သူတွေတိတင့်တိထိုက်တဲ့နီးပညာတွေကကျတော့ဟိုတောင်သူတွေလက်ထဲကိုမရောက်တဲ့အခါကျတော့တောင်သူတွေကသူတို့ရဲ့မီယိုဖလာလုပ်ငန်းတွေနဲ့အဲပဲသူတို့ရဲ့အတွေ့အကြုံတွေနဲ့ပဲလှုပ်လာတဲ့အခါကျတော့ဟိုဒီစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့နီးပညာပိုင်းအနေမှာအရန်အားနည်းမှုတွေရှိတယ်ပေါ့နော်
မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းအောင်မှတ်နဲ့တက္ကသိုလ်ကောလိပ်ဝင်ခွင့်သတ်မှတ်တာဟာလည်းတခြားကဏ္ဍတွေလိုပါပဲစိုက်ပျိုးရေးလုပ်ငန်းမှာလည်းထိခိုက်မှုတွေဖြစ်စေပါတယ်။ရေဘူးရအဖြစ်စိုက်ပျိုးရေးကိုနေ့စဉ်ထိတွေ့ရတာဟာကျေးလက်မှာနေထိုင်တဲ့သူတွေကအများစုဖြစ်ပါတယ်။အဲ့ဒီအတွက်ကျေးလက်ကကျောင်းသားတွေဟာသူတို့မိဘတွေရဲ့လက်ငုပ်မီယိုဖလာစိုက်ပျိုးရေးလုပ်ငန်းမှာတရက်တအားပါဝင်လုပ်ကင်ကြရင်ကျောင်းတက်ကြရတာဖြစ်ပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးလုပ်ငန်းဟာသူတို့အတွက်မစိမ့်မဲနှိမ့်ဆဒူဝပတ်သက်နေပါတယ်။ဒါပေမဲ့လည်းတကယ်တမ်းဆယ်တန်းအောင်တဲ့အခါမှာတော့မြို့ပေါ်ကကျောင်းသားတွေလိုအမှတ်ကောင်းကောင်းနဲ့အောင်တဲ့သူကနည်းပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးတက္ကသိုလ်ကိုတက်ရောက်တင်ကြားခွင့်ရတဲ့ကျေးလက်ကဆယ်တန်းအောင်တဲ့ကျောင်းသားတွေကနည်းပါပြီးမြို့ပြတွေကအမှတ်ကောင်းတဲ့ကျောင်းသားတွေကပိုမိုများပြားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးလဲရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းကပွဲရပြီးကုလသမဂ္ဂစာနယ်ဇင်းခါနဲ့စိုက်ပျိုးရေးအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
။ကျွန်တော်နေမှာကြီးပြီးတော့ပေါ့နော်ချေးရွာမှာကြီးပြီးဆယ်ထောင်အောင်တဲ့သူတွေရဲ့အမှတ်ကဒါကဘယ်သူဘယ်လိုပဲပြောပြောပေါ့နော်ကျွန်တော်မမီနိုင်ဘူး။အဲ့အချိန်မှာကျတော့ မြို့ပေါ်နေကျူရှင်ကောင်းကောင်းနဲ့ကျွန်တော်တို့တင်ရတဲ့သူတွေဒါမျိုးတွေပဲမိတယ်အဲ့အချိန်မှာဘာဖြစ်ကျွန်တော်တို့စတက်တဲ့နှစ်မှာတောင်ကြုံဘူးတယ်ပေါ့နော်စတက်တယ်ကျွန်တော်တို့စတက်တဲ့နှစ်မှာဟိုကွင်းတွေဆင်းခိုင်းတယ်ပေါ့နော်ကွင်းတွေလက်တွေ့ဆင်းခိုင်းတဲ့အခါကျတော့အဲ့ဒီမှာကျွန်တော်တို့တလနလနေပြီးတော့ပေါ့နော်အကုန်တော်တော်များများပေါ့နော်မြို့ဝလူတွေပြန်ပြီးတော့ပြန်သူတို့ရဲ့ဒီတက်ကတူကနေထွက်ပြီးတော့ခြားတက်ကတူပြောင်းကြရတယ်ရှိတယ်ပေါ့နော်ဒါတွေကလည်းကျွန်တော်တို့အရန်ဆိုင်တယ်ပေါ့နော်တခါတလေကျတော့အခုနောက်ပိုင်းဆိုရင်စိုက်ပျိုးရေးကအလုပ်ရတယ်ပေါ့နော်စိုက်ပျိုးရေးမှာတက်ရင်အလုပ်ရတယ်ကျွန်တော်တို့ဒီနိုင်ငံခြားအခွင့်အရေးတွေရှိတယ်ဒါမျိုးတွေပေါ့နော်အများကြီးကြုံလာတဲ့အခါကျတော့တချို့တွေဖေးအမေမိဘတွေကကျတော့သူတို့သားသမီးတွေစိတ်ဝင်စားမှုရှိလားမရှိလားလည်းမတူဒီမသိတော့ဘူးပေါ့နော်အဲ့ဟိုပဲပို့လိုက်တာဒါမျိုးတွေရှိတယ်အဲ့တော့အဲ့လိုဟာမျိုးတွေကနေပြီးတော့ကျွန်တော်တို့ဒီအဲ့လိုသားသမီးတွေကတော့စိတ်မပါဘဲနဲ့ကြောင်းမှရောက်တယ်စားရီချက်ပြီးတော့ကျွန်တော်တို့ဟိုဟိုပွဲရသွားတယ်ပေါ့နော်ပွဲရပြီးတဲ့အခါကျတော့သူတို့ကိုယ်တိုင်ငါ့ကိုဒီလောကကိုစိတ်ဝင်စားအောင်ပေါ့နော်စိတ်ဝင်စားတဲ့အခါကျတော့အပြင်လောကထဲရောက်တဲ့အခါကျတော့လည်းတကယ်တောင်သူတွေကိုဒီပညာပေးနိုင်တဲ့ဟာမျိုးမှာသူတို့မှာဒီအခြေခံမရှိတော့တဲ့ဟာမျိုးတွေအများကြီးကြုံရတယ်ပေါ့နော်အဲ့တော့တချို့တလေဆိုရင်ဒီစိုက်ပျိုးလောကထဲမှာလုံနေပြီမဲ့အဲဟိုဘလို့မပြောတော့ဘူးနောက်တစ်ခုကတောင်သူတွေကိုတကယ့်ကိုထိထိရဲရဲမပေးတော့ဘဲနဲ့ဝန်ထမ်းတွေပဲဝင်လုပ်ပြီးတော့ဒီတိုင်းပဲပေါ့နော်ကျွန်တော်တို့ဟိုရုံတက်ရုံဆင်းအနေနဲ့သူတို့ရဲ့လုပ်ငန်းအနေနဲ့ပဲလှုပ်ဆောင်ပေးပြီးတော့ဟိုတအားထိထိရဲရဲမဖြစ်တဲ့ဟာမျိုးတွေလည်းဒါကြုံရပါတယ်မြို့ပေါ်မှာကနေပြီးတော့ပြီးလာတဲ့သူတွေဆိုရင်ကကြတော့လေအဲ့ဒီပြဿနာလေးတော့ရှိတာပေါ့နော်သူတို့ကိုယ်တိုင်လည်းဒီပွက်ထဲနုံထဲမှာမဆင်းကျင်တာတို့ပေါ့နော်အဲ့ဒီအခါကျတော့ဒီမှာစိုက်ပျိုးရေးမှာလည်း line တွေတော့အများကြီးရှိတယ်ပေါ့နော်တချို့တလေကျွန်တော်တို့အဲ့ဒီတည်းဆင်းပြီးတော့လှုပ်เสียရမလို့တဲ့ line တွေရှိပြီမဲ့တချို့တလေအဲ့ဒီ line တွေယူပြီးတော့မှဒီတောင်သူတွေလှုပ်တဲ့လုပ်ငန်းတွေကိုကြောက်ရွံ့ပြီးတော့ပေါ့နော်ကျွန်တော်တို့ဒီသူတို့ရဲ့ပညာပေးလုပ်ငန်းတွေကထိထိရဲရဲမပေးကျင်တဲ့သူတွေမပေးနိုင်တဲ့သူမျိုးတွေဒါတွေကကြုံရပါတယ်ဒါအားလုံးကိုအကြမ်းမြင့်အနေနဲ့ပြောတာပေါ့နော်
စိုက်ပျိုးရေးဌာနတွေဟာမြို့နယ်တိုင်းမှာရှိကြသလိုကျေးရွာအုပ်စုတွေစုပေါင်းထားတဲ့တိုက်နယ်တွေတောင်မှဝန်တန်းတွေထားရှိပါတယ်။စိုက်ပျိုးရေးဌာနကဝန်တန်းအများစုဟာလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကဘွဲရလာကြသူတွေနဲ့စိုက်ပျိုးရေးသိပ္ပံကျောင်းစင်းတွေဖြစ်ကြပါတယ်။ဒါပေမဲ့အဲ့ဒီစိုက်ပျိုးရေးဌာနကြီးအနေနဲ့လည်းစိုက်ပျိုးရေးကိုတကယ်အလုပ်လုပ်နေကြတဲ့တောင်သူလယ်သမားတွေနဲ့ထိတွေ့ပူးပေါင်းဆောင်ရွက်တာတွေဟာတော်တော်ကိုနှေးပါလွန်ပါတယ်။အဲ့ဒီလိုပါပဲစိုက်ပျိုးရေးဌာနကိုတောင်သူလယ်သမားတွေကသူတို့ရဲ့အာယုံထဲမှာတောင်မရှိကြပါဘူးအဲ့ဒီအတွက်စိုက်ပျိုးရေးဌာနဘာလို့နေမှန်းတောင်သူလယ်သမားတွေမသိသလိုတောင်သူလယ်သမားတွေဘာလို့နေမှန်းလဲစိုက်ပျိုးရေးဌာနကအလေးထားတာမရှိပါဘူးဒီလိုအခြေအနေတွေကြောင့်ရလက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းဟာဖွံ့ဖြိုးတိုးတက်မှုမရှိရာကနေကြာဆင်းလာပြီးတဖြည်းဖြည်းတိမ်ကောတော့မဲ့အခြေအနေကိုပါဆိုက်ရောက်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
စိုက်ပျိုးရေးနဲ့ဖွဲ့ရသူများလာပေမဲ့တိုးတက်မလာသေးတဲ့မြန်မာနိုင်ငံရဲ့အရေးပါတဲ့စိုက်ပျိုးရေးကဏ္ဍကိုခမောင်ဆုံးမင်းပြောပြခဲ့တာပါအခုတော့တရုတ်ကနိုင်ငံရေးကာတွန်းခွင့်မပြုပေမဲ့အနောက်နိုင်ငံတွေကတော့ကာတွန်းနဲ့ထိုးနေတဲ့ Polygraph ပါတရုတ်စိုးရဟာလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ကိုသူ့နိုင်ငံမှာခွင့်မပြုပဲအင်တာနက်မှာနိုင်ငံရေးကာတွန်းတွေပိတ်ပင်ထားပေမဲ့အနောက်နိုင်ငံတွေရဲ့အင်တာနက်စာမျက်နှာမှာတော့နိုင်ငံရေးကာတွန်းတွေနဲ့တခြားနိုင်ငံတွေကိုထိုးနှက်နေပါတယ်အချက်လက်ကိုအခြေခံပြီးမှားမှန်အတည်ပြုထားတဲ့ VO ရဲ့ Polygraph ရုပ်သံဗီဒီယိုမှာနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တရုတ်နိုင်ငံမှာအင်တာနက်လိုင်းပေါ်ကနိုင်ငံရေးကတ်တွန်းဆွဲတာကိုအာဏာပိုင်တွေကတားမြစ်ထားပါတယ်။ဒါပေမဲ့ဆိုရသတင်းဌာနတွေကတော့တရုတ်ကွန်မြူနစ်ပါတီ CCP ရဲ့ဝါရဖြန့်နာတွေ၊အမေရိကန်စန့်ကျင်ရေးသတင်းမှားတွေကိုကတ်တွန်းတွေသုံးပြီးအနောက်လူမှုကွန်ရက်တွေမှာဖော်ပြတာပါ။ Valiant Panda ဆိုတဲ့ X လူမှုကွန်ရက်ပေါ်ကအမည်ဘွက်စာမျက်နှာကိုကြည့်ပါ။2014ခုနှစ်မှာပေါ်လာတာဖြစ်ပြီး10နှစ်ကြာလောက်အချိန်ကာလမှာရေးသားဖြန့်ဝေမှုပေါင်း850လောက်ခဲ့ပါတယ်။ကတ်တွန်းတွေတင်ပြီးအားလုံးကအမေရိကန်ပြည်ထောင်စုကိုမကောင်းဆိုဝါလို့ပုံဖော်တရုတ်ကတော့ဒီမိုကရေစီနဲ့လွတ်လပ်မှုရဲ့ပြယုံလို့ရေးဆွဲပါတယ်ယူကရိန်းကရုရှားကျူးကျော်မှုကကာကွယ်ရတယ်ဆိုတာအပြောတခြားအလုပ်တခြားပါလို့သူတို့ကတ်တွန်းတွေမှာပြောသလိုတနတ်အုံပြုအကြမ်းဖက်မှုတွေကအမေရိကန်မှာခေတ်စားတဲ့ဝီဂါတွေကိုတရုတ်ကလူခွေချိုးဖောက်ပါတယ်ဆိုပြီးရှုတ်ချတာကမူနှမျိုးကျင့်သုံးတာဖြစ်တယ်လို့ပြောထားပါတယ်Valiant Panda စာမျက်နှာမှာရေးဆွဲတဲ့ကတ်တွန်းဆရာ5ဦးကို polygraph.info ကစုံစမ်းသိရှိခဲ့ပါတယ်။3ဦးက CCP ရဲ့ပင်မသတင်းစာ၊ပြည်သူနေစဉ်သတင်းစာအောက်က Global Times သတင်းစာရဲ့ Chancha, Lure နဲ့ Tanfon Fe တို့ဖြစ်ပါတယ်။ Carlos Laftef ကတော့အနောက်ဆန့်ကျင်ရေးအရင်းရှင်ဆန့်ကျင်သဘောထားတွေကိုရေးဆွဲတတ်တဲ့ ဘရာဇီးနိုင်ငံ၏ကတ်တွန်ဆရာပါဗစ်တာလီပေါ်ဗစ်စကီကတော့ရုရှားကတ်တွန်ဆရာဖြစ်ပြီးရုရှားအစိုးရသတင်းဌာနစပန်နစ်သတင်းမှရေးဆွဲသူဖြစ်ပါတယ်ဗီလီယန်ဖန်ဒါစာမျက်နှာမှာတင်နာတွေကိုတရုတ်အစိုးရနဲ့ဆက်စပ်တဲ့သတင်းဌာနတွေအစိုးရအရာရှိတွေနဲ့တရုတ်တန်ယုံတွေအမြဲထပ်ဆင့်ဖြန့်ပါတယ် Global Time Online သတင်းရဲ့အင်္ဂလိပ်စာမျက်နှာမှာလည်းတီးတန့်စာမျက်နှာအဖြစ်ရှိပါတယ်တရုတ်အစိုးရရဲ့တရားဝင်သတင်းဌာနစင်ဟွာရဲ့အင်္ဂလိပ်ဘာသာသတင်းမျက်နှာမှာလည်းအမေရိကန်ပြည်အောင်စုကိုနိုင်ငံရေးကတ်တွန်းတွေနဲ့တိုက်ခိုက်တတ်ပါတယ်
တရုတ်နိုင်ငံအနေနဲ့နိုင်ငံရေးကတ်တွန်းတွေကိုခွင့်မပြုပေမဲ့အနောက်နိုင်ငံတွေကတော့ကတ်တွန်းနဲ့ထုံးတဲ့ polygraph ကိုနှာစင်ကြည့်ရှုခဲ့ရတာပါအခုတော့ဟောင်စာပြောပြတဲ့ယူကရိန်းမြန်မာနှိုင်းရှင်သုံးသက်ချက်ပါလန်ဒန်ကိုင်ပဋိပက္ခတဲ့စာနာမှုအကူအညီပေးမှုနှိုင်းရှင်ချက်ကိုပြောထားပါတယ်ယူကရိန်းနဲ့မြန်မာနိုင်ငံမှာပြင်းထန်တဲ့တိုက်ခိုက်မှုတွေအောက်ရင်ဆိုင်နေရတဲ့အရပ်သားတွေထိခိုက်ဒေဆုံးရတဲ့လန်ဒန်ကိုင်ပဋိပက္ခတွေအတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေကြတဲ့လူတွေကိုယ်တိုင်လက်တွေ့ကြုံရတဲ့အခြေအနေတွေကိုနှိုင်းရှင်ပြောပြထားတာကိုဟောင်စာကတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
နိုင်ငံကအရေးရှုပ်ထွေးနေတဲ့ကာလမှာပဲမြန်မာအာဏာသိမ်းစစ်တပ်ကစစ်ရေးပြင်ပစစ်ဆောင်စခန်းအပအဝင်ကျေးရွာတွေကိုပါလေယာဉ်နဲ့ပုံကျဲမှုတွေဆက်တိုက်လှုပ်ဆောင်နေပါတယ်။တစ်ဖက်မှာလည်းမြောက်ပိုင်းမှာဟာမဲ့တပ်ဖွဲ့တွေရဲ့ထိုးစစ်တွေအလူးလဲခံရတဲ့စစ်ကောင်စီဟာတရစ်တခြားပြည်သူတွေအပေါ်မှာတိုက်ခိုက်မှုများပုံမလှုပ်ဆောင်လာနေပါတယ်။အဲ့လိုပုံကျဲတိုက်ခိုက်ခံရတဲ့အထက်မှာလက်ရှိတိုက်ပွဲအနစ်ဆင်မပြတ်ဖြစ်ပွားနေတဲ့ကရင်ပြည်နယ်မှာလည်းမကြာခဏဆိုသလိုလက်နက်ကြီးအပအဝင်လေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကိုခက်ဆိုက်ဆိုက်လှုပ်ဆောင်နေတာလည်းရှိပါတယ်။အဲ့လိုဖြစ်စင်တဲ့အတွက်အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေထိုင်ပြီးတော့ရမုံငွေတွေရှာပြီးပြည်သွင်းဘက်ကိုတွားရောက်ပြီးတော့အရေးပေါ်တုတ်ပြန်ကူညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ The Urban Village အဖွဲ့အစည်းမှတွဲဖက်ညွှန်ကြားရေးမှူးဖြစ်တဲ့ Jesse နဲ့ Ukraine မြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် This work really starts on behalf of the diaspora community
အခုလက်ရှိကျွန်တော်တို့လုပ်နေတဲ့လုပ်ကအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနဲ့ချိတ်ဆက်ပြီးတော့ဒီလိုထောက်ပို့ကူညီတဲ့အလုပ်တွေကိုစလုပ်ဖြစ်ခဲ့ပါတယ်။ရန်ပုံငွေရှာရင်းနဲ့ဒီလိုရှာမှုမှာပါဝင်ခွင့်ရတဲ့အတွက်ကျွန်တော်ရန်ကိုဂုဏ်ယူမိပါတယ်။ရန်ပုံငွေရတာနဲ့ချက်ချင်းကျွန်တော်တို့ကိုယ်တိုင်သွားပြီးတော့ပြည်တွင်းကလူတွေနဲ့ညှိနှိုင်းပါတယ်။အဲ့ဒီမှာရှိနေတဲ့သူတွေကဘယ်နေရာမှာဘာတွေလိုအပ်ချက်ရှိနေလဲပြောတဲ့အပေါ်မှာမူတည်ပြီးတော့လိုအပ်တာတွေကိုဝယ်ပြီးတော့ခွဲပို့ပေးပါတယ်။ပြီးတော့ထပ်လိုအပ်တာတွေကိုလည်းစီရင်ကောက်ယူပြီးတော့ကျွန်တော်တို့ရန်ပုံငွေရှာပါတယ်။အဲ့ဒီကတဆင့်လိုအပ်တာတွေကိုထပ်ဝယ်သူတို့ရှိတဲ့နေရာအထိကိုပို့ဆောင်ပေးပါတယ
် Yeah, it's a little hectic. It's a little hectic right now. Everybody's a little freaked out, rightfully so. And
Oh man, I mean I definitely see an incredible amount of struggle, but as
ဒီမှာတွေ့ရတာကတော့မယုံနိုင်လောက်အောင်ရုန်းကန်နေကြရတဲ့ဘဝတွေပါသူတို့ရဲ့ရုန်းကန်မှုတွေဟာကျွန်တော်မြင်ရတဲ့လောက်ကသူတို့ရဲ့ခန္ဓာရည်စွမ်းအင်တွေတောင်မှပျောက်ကွယ်သွားနိုင်တဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်ရင်ကမြန်မာပြည်မှာတနှစ်ကျော်လောက်နေခဲ့ဘူးပါတယ်ဝီလန်ခေါင်ဖျားတဲ့ရွာမှာရသက်တစ်ပတ်ကြာအောင်လဲနေခဲ့ဘူးပါတယ်ဒါပေမဲ့ကျွန်တော်2021ခုနှစ်ပြန်သွားတဲ့အချိန်မှာကြုံတွေ့ရတဲ့အတွေ့အကြုံတွေကတော့ကျွန်တော်တို့ဘာမှပြင်ဆင်ခြင်းတောင်မရှိခဲ့ပါဘူးကျွန်တော်တကယ်သွေးပြတ်တဲ့အရာကလေးရင်တန်ပါပဲအဲ့ဒီအကြောက်တရားတွေဟာကျွန်တော်လက်ပြကိုတဘာတည်းဆွဲယူသွားသလိုပါပဲညဘက်လေရင်တန်ကြားတဲ့အချိန်မှာတကယ်လက်တွေ့မှာဘယ်နေရာမှာဘုံကကျမယ်ဆိုတော့မခံမနိုင်ပါဘူးလေရင်တန်ကိုကြားပြီးတော့မိနစ်20အတွင်းမှာကိုယ်ခေါင်းပေါ်တဲ့တဲ့ရောက်လာပါတယ်အဲ့လိုအချိန်5စက္ကန့်10စက္ကန့်အတွင်းမှာပဲဘုံကျတန်အကျဲကြီးတွေကြားရပါတယ် VC တန်မကြားပါစေနဲ့လို့ပဲမျောလင့်ဆူတောင်းယုံပါပဲဒါကြောင့်လဲမြန်မာပြည်တဝန်းကလူတွေအကြီးမားဆုံးကြုံတွေ့နေရတဲ့အတွေ့အကြုံကိုကျွန်တော်ကိုယ်တိုင်သိခွင့်ရပြီးတော့အဲ့ဒီနေရာကိုရောက်ခဲ့တာကအထူးခွင့်ရဖြစ်ခဲ့တယ်လို့ပါပဲသက်ရှင်ရဲ့ပြန်ထွက်လာခွင့်ရခဲ့တာကလည်းပိုလို့တော့မှအခွင့်ထူးလို့ပြောလို့ရပါတယ်ကျွန်တော်မျက်မြင်သက်သေတယောက်အနေနဲ့ပြောရမယ်ဆိုရင်ဘုံကျဲလီရင်တန်ကိုနေ့စဉ်ကြားနေရတဲ့မြန်မာပြည်တွင်းကလူတွေဟာကျွန်တော်လိုဘယ်မှထွက်ခွာခွင့်မရှိကြဘူးလို့ကျွန်တော်ထင်ပါတယ
် I know that that's something that people right now all over Myanmar.
တို့တွေအတွက်အကြမ်းဖက်မှုတွေနဲ့ဆက်မပြတ်ချိန်ချောက်မှုတွေအောက်မှာနေထိုင်နေကြရတာဟာအရန်ကြောက်စရာကောင်းလာပါလေ။တကယ်ကိုကြောက်စရာကောင်းတဲ့အခြေအနေတစ်ခုပါ။ဒါကြောင့်ကျွန်တော်ဒီပြိပခအကြောင်းပထမဆုံးလေ့လာနေတဲ့သူတွေကိုပေးချင်တဲ့သတင်းစကားကတော့မြမတက်မတော်ဟာကြောက်တရားနဲ့ကြမ်းဖက်မှုတွေကိုလှုပ်ဆောင်နေကြတာလို့ကျွန်တော်ထင်ပါတယ်။လူတွေကိုရက်စက်ဖို့နဲ့ကြမ်းဖက်တာတွေလှုပ်ပြတာဟာသူတို့ရဲ့ view ဟာတစ်ခုပါ။အဲ့ဒီကြမ်းဖက်မှုတွေဟာမယုံနိုင်လောက်အောင်ပြင်းထန်နေပြီးတော့အပြစ်မဲ့ပြည်သူတွေအတွက်အရန်အနေနဲ့များတဲ့လှုပ်ရဆိုတာကိုလူတွေနားလည်ထားဖို့လိုအပ်ပါတယ
် my message bro is wake up
ကမ္ဘာနိုင်ငံတွေကိုပေးချင်တဲ့သတင်းစကားကတော့ကမ္ဘာကြီးမှာရှိတဲ့လူတွေနိုးထသင့်ပါပြီတကယ်ဒုက္ခရောက်နေတဲ့သူတွေကိုဦးစားပေးသင့်တဲ့အချိန်ရောက်နေပါပြီကျွန်တော်တို့ယူကရိန်းပြည်သူတွေကိုချစ်ပါတယ် Israel နဲ့ Gaza ကလူတွေကိုလည်းချစ်ပါတယ်ကျွန်တော်တို့သူတို့ရဲ့ခံစားချက်နဲ့ပေါင်းစည်းပြီးတော့သူတို့ရဲ့ကြုံတွေ့နေရတဲ့ဒုက္ခတွေကိုလည်းခံစားနားလည်နိုင်ပါတယ်။ဒါကတော့ကမ္ဘာတဝန်းအတွက်စိတ်ပျက်စရာကောင်းပြီးတော့မြင်ရခတ်တဲ့အရာလို့ကျွန်တော်ထင်ပါတယ်။လူသားတွေရဲ့စိုးရိမ်ပူပန်မှုဆက်ဝိုင်းတွေဟာယူကရိန်းနဲ့ဂါဇာကမ်းမြောင်အရေးကနေရှီတောင်အာရှဘက်ကိုရောက်ရှိမလာပါဘူး။တကယ်ကိုကန့်ဆိုးစေတဲ့အကြောင်းရင်းကျွန်တော်တို့ရင်ဆိုင်နေရတယ်လို့ပဲဆိုရပါလိမ့်မယ
်။ဒါကတော့ The Avan Village အဖွဲ့အစည်းရဲ့တွေ့ဖက်ညွှန်ကြားရေးမှူးဖြစ်တဲ့ Jessie ကမြန်မာပြည်သွင်းမှာအကူအညီပေးရင်မျက်မြင်ကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒီစီစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။လက်နက်ကင်ပဋိပက္ခတဲ့စာနာမှုအကူအညီပေးမှုနိုင်ရှင်ချက်ဟောင်းစားပြောပြခဲ့တာပါ။အခုတော့ကိုအောင်ပြောပြတဲ့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါပါ။American ကာကွယ်ဝန်ကြီး Lloyd Austin ဟာဒေသတွင်းလုံခြုံရေးပုံမှုခိုင်မာအကောင့်စေဖို့အရှိလက်မိုက်ဒေသကိုရောက်နေပါတယ်။ Hamas တွေကိုအမြစ်ပြတ်ချိန်မမှုဂါဇာကိုအစ္စရေးကထိုးစစ်ဆင်နေချိန်မှာပဲအခုလိုသွားတာပါ။ October 9ရက်နေ့က Hamas တွေဖမ်းသွားတဲ့တစ်စက္ကန့်အလုံးပြန်လည်လာဖို့အခုလိုထိုးစစ်ဆင်ရမှာအရဲသားတွေထိခိုက်မှုနဲ့အောင်ဆောင်ရွက်ဖို့အစ္စရေးကိုဖိအားပေးတောင်းဆိုနေကြပါတယ်။ VOA သတင်းတောက် Veronica Blalteras Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
။အရှေ့အလယ်ပိုင်းဒေသကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာ Israel ကတာပါရိနိုင်ငံခေါင်းဆောင်နေနဲ့တွေ့ဆုံမှာပါ Hamas တွေကိုပြစ်မှတ်ထားတဲ့ Israel ထိုးစစ်အတွင်းဂါဇာကအရသာထိခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကသတင်းတွေထွက်ပေါ်လာပြီးနောက်မှာပဲ Israel ကိုရောက်ရှိနေပါတယ်။ American Congress လွှတ်တော်အမတ်အများအပြားလဲအရသာတွေကိုအကာအကွယ်ပေးဖို့ Israel ကိုတောင်းဆိုနေကြတာပါ
68,000 children. ကလေး 6,000 ကနေ 8,000 ရာသေဆုံးခဲ့ပါတယ်။ဂါဇာဒေသခံ 85 ရာခိုင်နှုန်းကလည်းနေအိမ်တွေကနေစွန့်ခွာထွက်ပြေးကြရပါတယ်။သူတို့ဟာအခုခါဖြစ်တယ်လို့နေနေကြရပြီးတော့ရောဂါတွေလည်းဖြစ်ပွားနေတာပါ
။ When it comes to the humanitarian crisis.
ကာဆာမာဒိုလီဂျေဒေရီရင်ဆိုင်နေရတာကဒီအခုခါတိုးတက်မှုတချို့ရှိလာပါတယ်။နောက်ဆုံးတော့အစ္စရေးကလွန်ရေးပါတဲ့ current shelling gate ကိုဖွင့်ပေးလိုက်ပါတယ်။အခုလောက်ထိကြာကြီးနေပြီးမှဖွင့်ပေးတာမျိုးမဖြစ်သင့်ပါဘူး
။အီရန်ဟာအစ္စရေးနဲ့အာရဗ်နိုင်ငံတွေအကြားဆက်ဆံရေးကောင်းမွန်မှာကိုမလွတ်လာတာကြောင့် Hamas တွေနဲ့ထိတ်တိုက်ရင်ဆိုင်တိုးအောင်လုပ်ပြီးစစ်မီးပွားအောင်လုပ်ခဲ့တာလို့သုံးသပ်သူတချို့ကထောက်ပြပါတယ်။
Saudi Arabia and other Arab countries
Palestine အရက်သားတွေခုလိုတည်ဆုံနေသမျှတော့ Saudi Arabia အပါဝင်တခြားအာရဗ်တွေနဲ့ Israel ကြားဆက်ဆံရေးပုံမှန်ထားရှိဖို့မဖြစ်နိုင်ပါဘူ
း Israel နဲ့နိုင်ငံသားတစားကန်240ကျော်ကို Hamas တွေဖမ်းဆီးသွားတာနဲ့ပတ်သက်ပြီး Israel ဝန်ကြီးချုပ် Netanyahu အနေနဲ့ပြည်တွင်းမှာပါဝေဖန်မှုတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်း Israel တပ်ဖွဲ့တွေဟာဖမ်းဆီးခံထားသူတစားကန်3ဦးကိုမာယွန်းတပ်ဖြတ်မိပြီးတော့အဲ့ဒီထဲကတဦးရဲ့ဇာပနာကိုတနင်္ဂနွေနေ့ကကျင်းပပါရယ်ဒါကြောင့်တစားကန်တွေရဲ့မိသားစုဝင်တွေဟာအစ္စရေးကာကွယ်ရေးဝန်ကြီးယုံအနီးမှာစခန်းချဆန္ဒပြကြပြီးတစားကန်တွေပြန်လွတ်လာဖို့အရေးစစ်ဆက်ညှိနှိုင်းဖို့တောင်းဆိုနေကြပါရယ
် We want to get them alive
အသက်ရှင်ရန်ပြန်လွတ်လာစီကျင်းပါရယ်ဒါကြောင့်အစိုးရအနေနဲ့ဆောင်ရွက်ပေးအောင်လို့နေ့စဉ်နေ့တိုင်းအခုလိုဒီမှာလာပြီးတော့ဆန္ဒထုတ်ဖော်တာပါ
Israel ဘက်ကထိုးစစ်မရမချင်းတစားကန်တွေနောက်ထပ်လွတ်ပြီးတော့မှမဟုတ်ဘူးလို့ Hamas ဘက်ကပြောပါတယ်။ဒါပေမဲ့လည်းပြည်ပခမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ကာတာနိုင်ငံကတော့အပြစ်ခတ်ရက်ဖို့မျှော်လင့်ချက်နဲ့အတူဆက်လက်ကြိုးပမ်းနေပါတယ်ခင်ဗျာ
။ကာဇာမှာအရသာဖေးမချစေဖို့ဖိအားများလာခြင်း American ကာကွယ်ဝန်ကြီးကိုရိုင်းလည်း Israel ဘက်သားခဲ့တာကိုကိုအောင်ပြောပြခဲ့တာပါ။ဖီယိုအမေရိကန်တန်ရဲ့ဘူရူညာပတ်စင်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုတော့မဆုမြတ်မွန်တင်ဆက်တဲ့ကဘာတလွားခီးသွားကဏ္ဍကိုနားဆင်ကြည့်ရှုကြအောင်ပါ။ Christmas နဲ့နှစ်သစ်ကူးချိုလက်ဆောင်ရာသီအပြိုင်ဆွဲဆောင်နေတဲ့ ကုန်တဲ့ကြီးများအကြောင်းကိုသွားကြည့်အောင်ပါလက်ဆောင်တွေပေးဖို့ဈေးဝယ်ထွက်သူများတဲ့ဒီကာလမှာဈေးဆိုင်တွေကမ္ဘာကျော်ကုန်တဲ့ကြီးတွေကဘလို့အလှဆင်ဆွဲဆောင်ထားကြတယ်လဲဆိုတာကိုမဆုမြတ်မနဲ့တူကမ္ဘာတလွာခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါခင်ဗျာ
ခရစ်စမတ်ပွဲတော်နဲ့နှစ်သက်ကူးကိုကြိုဆိုတဲ့အနေနဲ့ချစ်ခင်ရင်းနှီးသူတွေကိုအပြတ်အလတ်လက်ဆောင်တွေပေးကြတဲ့ကာလမှုဈေးဆိုင်တွေကုန်တိုက်ကြီးတွေမှာဒီလိုအချိန်ဆိုရင်သူတို့ဆိုင်တွေထဲကိုဝင်လာခြင်းအောင်လို့အပြင်ဆင်တွေကိုထူးတဲ့ထူးအောင်လို့ပြင်ဆင်ထားကြလေးရှိပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပွဲတော်ကာလထူးခြားမှုတွေထဲမှာကမ္ဘာကျော်ဆိုင်ကြီးတွေရဲ့မှန်ပတင်းတွေကအပြင်အဆင်တွေလည်းပါပါတယ်ကမ္ဘာလက်ခီးသွားတွေမရောက်ရအောင်သွားကြတဲ့ပီကက်ဒလီဆာကက်စ်နာကဘာလင်တန်အာဂိတ်ဟာလွန်ခဲ့တဲ့နှစ်ပေါင်း200ကျော်တည်းကရှိနေတဲ့သမိုင်းဝင်ဈေးဆိုင်တန်းတွေရှိတဲ့နေရာဖြစ်ပါတယ်။1819ခုနှစ်ထဲကရေမွေးနာရီစတဲ့ဇိမ်ခံပစ္စည်းအယောင်ဆိုင်တွေဖွင့်လှစ်ရောင်းချလာတဲ့ Burlington Arcade မှာအခုဆိုရင်မိအောင်တွေကြားမှာလက်ဆောင်ပစ္စည်းလာဝယ်တဲ့ဈေးဝယ်တွေနဲ့အထူးစီကနေလေးရှိပါတယ်။လန်ဒန်မြို့တော်အပအဝင်ဥရောပမြို့တွေရဲ့ထူးခြားမှုကလွန်ခဲ့တဲ့နှစ်ပေါင်းရာချီတည်းကရှိနေတဲ့ကုန်တိုက်ကြီးတွေဖြစ်ပါတယ်။ခေတ်တွေသာပြောင်းသွားပြီမဲ့သူတို့အထူးပြုရောင်းချတဲ့ကုန်ပစ္စည်းတွေရဲ့အရေးအသွေးကိုကောင်းတဲ့ထက်ကောင်းအောင်မွမ်းမံပြီးတော့မူလပစ္စည်းတွေအတိုင်းဒီကနေ့အထိရောင်းချနေကြတဲ့ဆိုင်ကြီးတွေဖြစ်ပါတယ်။ Burlington Arcade ရဲ့မျက်စောင်းတိုးလောက်မှာရှိတဲ့ Fortnum & Mason ကုန်တိုက်ကြီးဆိုရင်လေလွန်ခဲ့တဲ့နှစ်ပေါင်း300ကျော် 1908 ခုနှစ်ထဲကအစားအသောက်လက်ဆောင်ကောင်းကောင်းပေးခြင်းနဲ့လန်ဒန်မြို့သူမြို့သားတွေဈေးဝယ်ကြတဲ့ကုန်တိုက်ကြီးတစ်ခုဖြစ်ပါတယ်။British လူမျိုးတွေအသေးစွဲလက်ဖက်ရည်ဖြော်တောက်နိုင်ဖို့လက်ဖက်ရည်အရသာမျိုးစုံမုတ်အချိုမျိုးစုံကိုလူချင်းစရာပြင်ဆင်ထုတ်ပိုးပြီးရောင်းချတဲ့စိုက်မှု Fortnum & Mason ကုန်တိုက်ကြီးရဲ့အမှန်ပတင်းတွေမှာဆိုရင်လေစိုက်ထဲမှာရနိုင်တဲ့ပစ္စည်းတွေကိုဝယ်ခြင်းစရာဖြစ်အောင်လို့ပြင်ဆင်ပြသထားပါတယ်။ Piccadilly ကနေလမ်းလျှောက်သွားလို့ရတဲ့ New Bond Street, Regent Street စတဲ့လမ်းမကြီးတွေတစ်လျှောက်မှာလည်းတစ်ခုနဲ့တစ်ခုဆက်နေတဲ့စိုက်တွေရဲ့အမှန်ပတင်းတွေကစောင့်ရသည့်အလှပြင်ဆင်မှုတွေဟာလှပစိတ်ကြည်ညိုစပွဲဖြစ်နေပါတယ်ဒီလိုအချိန်မျိုးမှာအလှပြင်ဆင်ထားတဲ့ဆိုင်တွေကိုတကူးတကလမ်းလျှောက်ကြည့်ကြသူတွေကိုဆိုင်ထဲဝင်ဈေးဝယ်ခြင်းစိတ်ဖြစ်အောင်လို့ပြင်ဆင်ထားနိုင်ဖို့ကဆိုင်တွေရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်ပါတယ်လန်ဒန်မြို့တော်မှာဈေးဝယ်သူတွေနဲ့အစီကားဆုံးနေရာတွေထဲမှာ Regent Street, Oxford Street, New Bond Street လမ်းမကြီးတွေပါပါတယ် Regent Street နဲ့ Oxford Circus နာမည်ရှိတဲ့ Liberty ကုန်တိုက်ကြီးကတော့ Tudor ခေတ်ကအစအဦးပုံစံမျိုးအတိုင်းရှိနေတဲ့ကုန်တိုက်ကြီးဖြစ်ပါတယ်။လန်ဒန်မြို့လယ်မှာထူးထူးခြားခြားဖြစ်နေတဲ့သစ်သားအိမ်ပုံစံကုန်တိုက်ကြီးကကမ္ဘာလက်ခီးတွေသွားကြည့်ကြလေရှိတဲ့ကုန်တိုက်ကြီးတစ်ခုလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံကိုကိုစားပြုတဲ့အမှတ်တံဆိပ်လိုချင်သူတွေအထူးသွားကြလေရှိတဲ့ဒီကုန်တိုက်ရဲ့မှန်ပတင်းတွေမှာလည်းအထဲမှာဘာတွေရနိုင်တယ်လဲဆိုတာကိုပေါ်လွင်အောင်လို့ပြင်ဆင်ထားပါတယ်။အရာမှမှန်ပတင်းကြီးတွေမှာခရစ်စမတ်နဲ့နှစ်သက်ကူးကာလအထူးခြားဆုံးပြင်ဆင်လေးရှိတဲ့လန်ဒန်ကုန်တိုက်ကြီးတစ်ခုကတော့Oxford Street လမ်းမကြီးပေါ်က Selfridges ကုန်တိုက်ကြီးဖြစ်ပါတယ် Student Pay 5,400 ပတ်လည်ရှိတဲ့အေယာမကုန်တိုက်ကြီးက1909ခုနှစ်မှာစတင်ဖွင့်ခဲ့ချိန်တည်းက Christmas ပွဲတော်အချိန်ဆိုရင်ဈေးဝယ်အများဆုံးဖြစ်ပါတယ်ဒီကုန်တိုက်ကြီးရဲ့မှန်ပတင်းအလှပြင်ဆင်မှုတွေကနှစ်တိုင်းထူးခြားလှလို့တကူးတကလာကြည့်သူတွေလည်းမနှဲလှပါဘူးဒါကြောင့်မှန်ပတင်းအလှဆင်တဲ့ဒီဇိုင်နာတွေနဲ့ကိုအသေးချာပြင်ဆင်ထားလေရှိပါတယ်အခု2023ခုနှစ်မှာတော့ Showtime ဆိုတဲ့ခေါင်းစဉ်နဲ့စင်မြင့်ပေါ်ကအမှုပညာဖျော်ဖြေမှုမျိုးစုံကိုအသားပေးတဲ့အပြင်ဆင်တွေကိုလှုပ်ထားပါတယ်။မှန်ပတင်းတွေမှာတရုတ်ဖော်ထားတဲ့အယုတ်တွေရဲ့အဝတ်အစား၊ကိုနေဟန်ထား၊သပင်ပုံတွေကအစားအားလုံးကိုသက်ဆိုင်ရာဒီဇိုင်နာတွေကအမှုစိတ်အသေးစိတ်ပြင်ဆင်ထားကြပါတယ်။ Fashion Designer Max Allen ကိုရိုင်းလက်နဲ့ဖန်တီးထားတဲ့ Fashion Design တွေဝန်းစင်ထားတဲ့အယုတ်တွေကကုန်တိုက်မှန်ပတင်းတွေထဲမှာအမှုပညာပုံစံမျိုးစုံကိုဖျော်ဖြေနေကြတဲ့ဟန်မျိုးတွေဖြစ်အောင်လို့တရုတ်ပြထားပါတယ်။လူတွေရက်ချီအားပေးစရာကောင်းအောင်လူပေါင်း50ကနိုင်ပေါင်း100ကျော်အချိန်ယူပြီးတော့မှန်ပတင်းပေါက်ကြီးတွေမှာအလှဆင်ခဲ့ကြရတာဖြစ်ပါတယ်။မိဖို့ဆောင်သုံးပစ္စည်းကစားလို့လက်ဝတ်ရတနာအထိပုံစံမျိုးစုံရောင်းချတဲ့ Selfridges ကုန်တိုက်ကြီးလိုပဲနောက်ထပ်သမိုင်းဝင်အထင်ကရလန်ဒန်ကုန်တိုက်ကြီးတစ်ခုကတော့ Knightsbridge အရက်မှာရှိတဲ့ Harrods ကုန်တိုက်ကြီးဖြစ်ပါတယ်။နှစ်ပေါင်း195နှစ်နီးပါးသက်တမ်းရှိနေပြီဖြစ်တဲ့အေယာမဇိန်ခံကုန်တိုက်ကြီးကတော့ Student Pay တသန်းကျော်ကျယ်ဝန်းပါတယ်ဇိန်ခံကုန်ပစ္စည်းအမှတ်တံဆိပ်တွေကိုအသားပေးရောင်းတဲ့ဆိုင်ကြီးဖြစ်တာနဲ့အတူ Harrods ကုန်တိုက်ကြီးရဲ့ Christmas သစ်ပင်ကအစားဒီဇိုင်နာအမှတ်တံဆိပ်တွေနဲ့မကင်းပါဘူးဆိုင်ပတ်လည်ကအေယာမမှန်ပတင်းကြီးတွေမှာလည်း နာမည်ကျော်စိန်ခံပစ္စည်းတွေအလှပြင်ပစ္စည်းတွေရေမွေးတွေကိုအလှဆင်ကြော်ညာပြသထားပါတယ်ဗြိတိန်ကိုလာလည်တဲ့ကမ္ဘာတဝန်းကဧည့်သည်တွေသွားလည်စရာနေရာတစ်ခုလိုဖြစ်နေတဲ့ Harrods ကုန်တိုင်ကြီးကအခုလိုမျိုးပွဲတော်အချိန်မှာတော့သူ့ရဲ့သူမတူအောင်ထူးခြားမှုကိုအသာပေးပြီးတော့ဈေးဝယ်ခြင်းစိတ်ဖြစ်လာအောင်ဆွဲဆောင်ထားပါတယ်ချစ်ခင်သူတွေအတွက်သူများထက်ထူးတဲ့လက်ဆောင်တွေရနိုင်ပါတယ်ဆိုတာကိုပေါ်လွင်နေအောင်လို့မှန်ပရင်းတွေမှာအလှဆင်ထားတာဖြစ်ပါတယ်အခုလိုမျိုးကုန်တိုက်ကြီးတွေကလှတဲ့လှထူးတဲ့ထူးအောင်လို့အပြိုင်လှုပ်ထားတဲ့အဓိကအကြောင်းကတော့များများရောင်းရဖို့ပဲဖြစ်ပါတယ်ကုန်တိုက်ကြီးတွေစိန်ခံပစ္စည်းအယောင်ဆိုင်တွေစားတောက်ဆိုင်တွေရှိတဲ့လန်ဒန်မြို့လယ် West End မှာ Christmas နဲ့နှစ်သစ်ကူပွဲတော်ကာလအတွင်းမှာဝင်ငွေစတာလင်ပေါင်း 1.6 ဘီလီယံကျော်ရမယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်လက်ဆောင်ပစ္စည်းအတွက်ဈေးဝယ်ထွက်သူများတဲ့ကာလမှာဆိုင်ထဲဝင်ကျင်လာအောင်လို့ဆိုင်ပြင်မှာပြင်ဆင်ထားကြသလိုဆိုင်ထဲမှာလည်းထူးခြားတဲ့အပြင်ဆင်တွေလုပ်ပြီးတော့ပြင်ဆင်ထားကြလေရှိပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကလဘွန်မာရှေကုန်တိုက်ကြီးထဲမှာဒီနှစ်အပြင်ဆင်ကထူးယုံနေမဟုတ်စမ်းမနေပါတယ်။စိန်ခံဒီဇိုင်နာအမှတ်တံဆိပ်တွေကိုပိုင်ဆိုင်တဲ့ LVMH Fashion လုပ်ငန်းကြီးပိုင်ပါရီမြို့ကသုံးထပ်မြေကုန်တိုက်ကြီးမှာဟင်းချက်အိုးခွက်တွေကိုသုံးပြီးတော့အရာမအမှုပညာဖန်တီးမှုတွေကိုပြသထားပါတယ်။အိမ်တိုင်းမှာရှိတတ်တဲ့စတီအိုတွေ၊ဒဲအိုတွေ၊ရောက်ချိုတွေသုံးပြီးတော့ဘဘူးတွေ၊ installation art တွေဖန်တီးတာကြော်ကြားတဲ့အိန္ဒိယလူမျိုးနာမည်ကြီး contemporary အမှုပညာရှင် Support Gupta ကပါရီဇိန်ခန်ဟိုတယ်ကြီးထဲမှာထူးခြားတဲ့သုတ်လက်ရာတွေကိုဖန်တီးထားတာဖြစ်ပါတယ်။ပုံမှန်အားဖြင့်အမှုပညာနဲ့ဆိုင်တဲ့ပြာခန်းတွေပြတိုက်တွေမှာပြသလေးရှိတဲ့သူ့ရဲ့လက်ရာတွေကိုဈေးဝယ်လာသူဘယ်သူမှဆိုမြင်တွေ့ခံစားနိုင်ကြမှာဖြစ်ပါတယ
် It's not a easy place It's a not a white cube or it's not a museum
ပြားလိုက်တွေပြာကန်းတွေမှာပြတာရတာမျိုးမဟုတ်တဲ့အတွက်လွယ်တော့မလွယ်လှပါဘူးကောင်းတာတစ်ခုကတော့ပြားလိုက်တွေကိုသွားကြည့်ကြတဲ့သူတွေဆိုရင်ပြားလိုက်ထဲမှာပြထားတဲ့အမှုပညာလက်ရာတွေကိုပဲမြင်ကြမှာပါပြာကန်းတွေသွားကြည့်သူတွေအတွက်လည်းအတူတူပါပဲအဲ့ဒီပြာကန်းမှာပြတာထားတာကိုပဲကြည့်နိုင်မှာဖြစ်ပါတယ်ဒီမှာကတော့လူအစုံကျွန်တော်ရဲ့ဖန်တီးမှုလက်ရာတွေကိုမြင်နိုင်ကြမှာဖြစ်ပါတယ
် LVMH Fashion လုပ်ငန်းကြီးရဲ့ပါရီမြို့တော်ကလဘွန်မာရှေကုန်တိုက်ကြီးကိုအမှုပညာပြတိုက်တစ်ခုလိုလုပ်ပြီးတော့ Christmas နဲ့နှစ်သစ်ကူကာလမှာအသွင်ပြောင်းထားတာဖြစ်ပါတယ်အခုလိုနိုင်ငံတကာအထင်ကြီးကုန်တိုက်ကြီးတွေမှာသူမတူတဲ့မီးအလှဆင်မှုတွေဖန်တီးပြသမှုတွေလုပ်ပြီးတော့ဆိုင်ထဲကိုဈေးဝယ်သူတွေလာတစ်ထက်လာဝယ်တစ်ထက်ဝယ်အောင်လို့ဆွဲဆောင်ကြတာကဒီပွဲတော်ကာလရဲ့ထူးခြားမှုတစ်ခုဖြစ်လို့နေပါတယ်ဒီလိုအချိန်မျိုးမှာလက်ဆောင်တွေအပြန့်အလှန်ပေးကြတဲ့ဓလေ့ကြောင့်လဲဆိုင်တွေမှာဈေးဝယ်သူတွေပုံများပြီးစီကားလို့နေပါတယ်ရှင်ကျွန်မဆူမြတ်မမ
ခရစ်စမတ်နဲ့နှစ်ခုလက်ဆောင်ရသည်အပြန့်ဆွဲဆောင်နေကြတဲ့ကွန်တိုက်ကြီးတွေကိုမဆူမြတ်မကဘာတလွားခီတို့အစီအစဉ်ကနေခေါ်သွားတာအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American တိုင်းရဲ့အင်္ဂါညအစီအစဉ်တွေဆုံးမသက်ခင်သတင်းအချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Khan Yunis မှာ Israel တပ်ဖွဲ့တွေနဲ့ Hamas စစ်သွေးကြတွေကြားတိုက်ပွဲတွေဟာအင်္ဂါနေ့ထိပြင်းထန်နေပါတယ်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ကျန်းမာရေးအရာရှိတွေကလည်းအီဂျစ်နယ်စပ်အနီးမှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေရှိခဲ့တယ်လို့ပြောပါတယ် Hamas တွေကြီးမှုတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတော့ Israel ရဲ့တိုက်ခိုက်မှုတွေကြောင့် Rafah မြို့မှာအနည်းဆုံးလူ20သေဆုံးခဲ့တယ်လို့ဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကရန်ကုန်ဝင်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာတွေကိုလက်ခံခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့တရားစွဲဆိုခံခဲ့ရတဲ့အမှုအတွက်အထူးအယူခံတင်ထားတာကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကမနေ့ကပယ်ချလိုက်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီပြစ်မှုကိုကျူးလွန်ခြင်းမရှိသလိုကျူးလွန်ခဲ့တယ်ဆိုတဲ့သက်သေအထောက်ထားလေးတိတိကျကျမပြနိုင်တာမျိုးလွှတ်ပေးတင်တယ်လို့ရှင်တွေကတင်ပြခဲ့ပေမဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကထည့်သွင်းစဉ်းစားခဲ့တာမရှိဘဲထပ်မံပြီးတော့ပယ်ချခဲ့တာလည်းဖြစ်ပါတယ်ဒီအမှုအပါအဝင်ဆွဲဆိုထားတဲ့အမှုပေါင်း19မှုအတွက်ဒေါ်ဆန်းစုကြည်ရှင်းနေတွေဘက်ကအယူခံနဲ့အထူးအယူခံတွေဆက်ပြီးတော့ဝင်နေပါတယ်အင်ဒိုနီးရှားကိုရောက်နေတဲ့ရိုဟင်ဂျာတွေကဒေသခံတွေရဲ့မလိုလားမှုတွေကြောင့်မရေရာတဲ့အနာဂတ်တွေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာနှိမ့်ပန်းနှိမ့်ဆက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်လာတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာအင်ဒိုနီးရှားနိုင်ငံအနောက်မြောက်ပိုင်းကဝေးလံခေါင်တည်တဲ့အာချေးပြည်နယ်ကကျွန်းတကျွန်းကိုပြီးခဲ့တဲ့နိုဝင်ဘာလလယ်တဲကရေချောင်းကနေရောက်ပြီးတော့ဖျက်ချော်ရောက်ရှိနေတာပါဒါဟာ2015ခုနှစ်နောက်ပိုင်းရိုဟင်ဂျာတွေအများဆုံးဝင်ရောက်လာတဲ့အမှုဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ရိုဟင်ဂျာတွေဟာခုလိုပင်လယ်ပြင်မှာရက်သက်တပတ်ကြာအောင်မျောပါခဲ့ပြီးတဲ့နောက်မှာတော့အင်ဒိုနီးရှားမှာလည်းအတားအဆီးတစ်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
ကျေးဇူးပါမခင်လေးရေအခုလိုသတင်းအချင်းချင်းပြီမှာတော့ VO ရဲ့အင်ကာညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Hamza Chambi နဲ့ Helen Cordian တို့ဖြစ်ပါတယ်။ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များလည်းကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေပါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။